Welcome to the Voice of America in Burmese.
ဒီကကြားမှာခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော်ဗီရီအမေရိကန်သံဃာနေဒီလိုက်တာ12ရက်နေ့ကနေညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိဒိုင်နိုမီတာ31 32 51နဲ့ဒိုင်နိုမီတာ190အပြင် VOE Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကွာဒမန်ကတချို့နေရာတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေပြီ။အခုဆိုရင်ဗိုင်းရပ်စ်ကူးစက်သူအရေအတွက်စနစ်တကမှ9သန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောပါတယ်။ဒါပြင်သေဆုံးသူအရေအတွက်9သန်းကျော်ရှိတယ်လို့လည်းဆိုပါတယ်။ကွာဟောကဗိုင်းရပ်စ်ကူးစက်သူတွေက4ဘုံ2ဘုံလောက်ဟာအမေရိကန်ပြည်ထောင်စုကဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်သူ 3.2 သန်းကျော်သေဆုံးသူ 3,400 ကျော်နဲ့အမေရိကန်ဟာကွာဟောမှာရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အမေရိကန်တိုင်းငံလုံးမှာမနေ့ကယောဂကူးစက်သူ 6,600 ကျော်ရှိခဲ့ပြီးတော့ဒေါင်ကယ်လိုင်းနာပြည်နယ်မှာကူးစက်သူ 2,100 ကျော်ရှိခဲ့ပါတယ်။ဘရာဇီးနိုင်ငံကတော့ကူးစက်သူ 1.8 သန်းကျော်နဲ့သေဆုံးသူ 9,100 ကျော်ရှိပြီးတော့ကမ္ဘာမှာဒုတိယအများဆုံးဖြစ်ပြီးအိန္ဒိယကတော့ကူးစက်သူ 8,400 ကျော်နဲ့ကူးစက်သူတတိယအများဆုံးနိုင်ငံဖြစ်ပါတယ်။အာရှဘက်မှာတော့ဂျပန်နိုင်ငံတိုကျိုမြို့မှာဒီနေ့ယောဂကူးစက်ခံသူ 206 ယောက်ထပ်မံတွေ့ရှိခဲ့ပြီးဒါကြောင့်တိုကျိုမှာနေ့စဉ်ဗိုင်းရပ်စ်ကူးစက်ခံရသူ200ကျော်ရှိလာတာဟာအခုဆိုရင်4ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါပြင်ဂျပန်နိုင်ငံအိုကီနာဝါကျွန်းမှာရှိတဲ့ American စစ်ခြေစိုက်စခန်းက American Marine တပ်ဖွဲ့ဝင်60ကျော်လည်းဗိုင်းရပ်စ်ကူးစက်ခံထားတယ်လို့ပြောပါတယ်ခင်ဗျာ။ American သမ္မတ Donald Trump ဟာစနေနေ့ကတော့ Washington DC မြို့တော်အပြင်ဘက်ကစစ်ဆေးရုံမှာတက်ရောက်ကူးတာနေတဲ့စစ်သည်တွေကိုတွားရောက်တွေ့ဆုံခဲ့တဲ့အတွင်းပထမဆုံးကြိမ်ဖြစ်တဲ့နှာခေါင်းစည်းမျက်နှာဖုံးဝတ်ဆင်ခဲ့ပါတယ်။ဒါဟာသမ္မတ Trump အနေနဲ့အများပြည်သူရှေ့မှောက်မှာပထမဆုံးအကြိမ်ဖြစ်နှာခေါင်းစည်းတက်တာလည်းဖြစ်ပါတယ
် I think it's a great thing to wear a mask. I've never been against masks, but I do believe they have a time and a place.
ကျွန်တော်အနေနဲ့နှာခေါင်းစည်းမျက်နှာဖုံးတက်တာကိုဘယ်တော့မှမစန့်ကျင်ခဲ့ပါဘူး။ဒါပေမဲ့တက်ရမယ့်အချိန်တက်ရမယ့်နေရာရှိတယ်လို့တော့ကျွန်တော်မြင်တယ်ဆိုပြီးတော့သမထရမ့်ကအင်မီရောကနေဝေါ်တာရီစစ်ဆေးရုံကိုသွားဖို့သူ့ရဲ့ Marine War ရဟတ်ယာဉ်မော်မတက်ခင်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပတ်တုန်းကတော့သမထရမ့်ကသူ့နားမှာရှိတဲ့သူတွေအကုန်လုံးဟာဗိုင်းရပ်စ်ရှိမရှိစစ်ဆေးထားတာကြောင့်သူ့အနေနဲ့ဗိုင်းရပ်စ်ကျူတင်ကာကွယ်တဲ့အနေနဲ့နှာခေါင်းစည်းတက်စရာမလိုဘူးလို့ပြောခဲ့ပါတယ်။ဒါပေမဲ့လည်းသမထရမ့်ဟာမနေ့ကတော့ဝေါ်တာရီစစ်ဆေးရုံမှာသူ့ရဲ့လုံခြုံရေးအဖွဲ့တွေနောက်ဆေးရုံတာဝန်ရှိသူတွေနဲ့အတူတူအနောက်ရောက်နှာခေါင်းစည်းတွေတက်ဆင်ပြီးတော့ဆေးရုံမှာတက်ရောက်ကူးသနေတဲ့စစ်သည်တွေနဲ့ဝန်ထမ်းတွေကိုတွေ့ဆုံခဲ့ပြီးဒီလူတွေဟာ COVID-19 ကပ်ရောဂါကိုရှည်လန်းကနေတိုက်ပွဲဝင်နေတဲ့သူရဲကောင်းစစ်သည်တွေဖြစ်တယ်ဆိုပြီးတော့ပြောပါတယ်။အမေရိကန်မှာဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေချိန်မှာပဲသမ္မတထရမ့်ဟာအခုလိုတက်ဖွဲ့ဝင်နေတဲ့ဆေးရုံဝန်ထမ်းတွေကိုတွေ့ဆုံခဲ့တာဖြစ်ပါတယ်ခင်ဗျာ။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကိုပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေကိုလျှော့ပေးသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကစနေနေ့မှာသဘောတူလိုက်ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကအဲ့ဒီအကူအညီတွေကိုလုံးဝဖျက်တောက်မယ်လို့ချင်းချောက်ဖိအားပေးခဲ့တာကြောင့်ရဲတော်ကြားသဘောတူညီမှုတွေမရခဲ့ပြီးတဲ့နောက်တူရကီကနေတဆင့်ပေးနေတဲ့အကူအညီတွေကိုလျှော့ချသွားဖို့သဘောတူလိုက်ကြတာဖြစ်ပါတယ်။ဘပ်အယ်ဟာဝါနေဇက်ကိုအားကိုးနေရတဲ့လူ3သန်းလောက်ရဲ့အကျိုးကိုကြည့်ပြီးတော့လုံခြုံရေးကောင်စီအနေနဲ့အပေးယူညီနိုင်မှုတွေလုပ်ဖို့ဆုံးဖြတ်ချက်ကိုချမှတ်လိုက်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှရှိတဲ့ Belgium တာမတ်ကပြောပါတယ်။လုံခြုံရေးကောင်စီကလက်ပုံမြို့မြောက်ဖက်မှာရှိတဲ့ဘပ်အယ်ဆလမ်နေဇက်ဂိတ်ကိုပိတ်ဖို့လက်ခံလိုက်ပြီးတော့အဲ့လိုပိတ်လိုက်တဲ့အတွက်စီးရီးယားသမ္မတဘရှောင်းအာဆတ်ဆိုရထိန်းချုပ်မှုအပြင်ဘက်မှာနေထိုင်နေတဲ့သူတိကျမှ3သန်းလောက်ဟာအကူအညီတွေကိုရရှိမှာမဟုတ်တော့ပါဘူး။ဒီဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီအဖွဲ့ဝင်17နိုင်ငံကထောက်ခံခဲ့ကြပြီးတော့တရုတ်ရုရှားနဲ့ဒါမနီကန်ရီပပ်ဘလစ်နိုင်ငံတွေကမဲမပေးပဲနေခဲ့ကြပါတယ်ခင်ဗျာ။အမေရိကန်ရေထဲမှာပထမဆုံးလူမဲအမျိုးသမီးတိုက်လျင်မှုအုပ်ကိုတာဝန်ပေးခန့်လိုက်ပါတယ်။ဒူဝမဲလင်းစွေဂယ်ဟာရေထဲရဲ့ပထမဆုံးလူမဲအမျိုးသမီးတိုက်လျင်မှုဖြစ်တယ်လို့အမေရိကန်ရေတပ်ရဲ့လေကြောင်းလက်ကျေတပ်ကတွစ်တာကနေပြောပါရတယ်။2019ရေတပ်ဗိုလ်သဏ္ဍာန်ကျောင်းဆင်းဟာမကြသေးခင်ကပဲတိုက်လေရင်သဏ္ဍာန်ကိုပြီးဆုံးခဲ့ပြီးတော့သူမရဲ့လေတရေကောင်းတောင်မန်စိတ်ကိုအခုလောက်ကုန်မှရရှိမှဖြစ်တယ်လို့လည်းပြောပါရတယ်။ဇေဂိုကိုတော့တိုက်ဆက်ပြည်နယ်ကင်းစ်လိုးမှာရှိတဲ့ Red Hawk လေတပ်အမှတ် 21 စစ်လေရင်အုပ်မှာတာဝန်ချထားလိုက်တာဖြစ်ပါတယ်ခင်ဗျာ။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ32 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများတစဉ်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်ပြန့်နှံ့နေတဲ့အင်ဒိုနီးရှားနိုင်ငံကစစ်တပ်ကတို့တခုမှလူပေါင်း 1,300 နီးပါးရောဂါပိုးကူးစက်ခံထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်အနောက်ဂျာဗာပြည်နယ်အတွင်းအင်ဒိုနီးရှားစစ်တပ်ကတို့အရာရှိသင်တန်းချောင်းကတရားခွဲဆောင်ကြည့်ထားသူတွေရဲ့ရောဂါလက္ခဏာပြတဲ့အယောက်30ကိုအစပိုင်းကဆေးရုံတင်ကူတာပေးခဲ့ကြောင်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအန်တီကာဘာကာဆာကစနေနေ့ကပြောပါတယ်ရောဂါကူးစက်ခံထားရသူတွေရဲ့962ယောက်ကဗိုလ်လောင်းတွေဖြစ်ပြီးကျန်တာကဝန်ထမ်းတွေနဲ့မိသားစုဝင်တွေဖြစ်တယ်လို့လည်းသူကပြောပါတယ်အတော်များများကရောဂါလက္ခဏာမပြကြပဲမနီကအထိဆေးရုံမှာ18ဦးတရားကူတာမှုခံယူနေစေဖြစ်ပါတယ်တင်တန်းကျောင်းနဲ့ကဗိုလ်လောင်းနှစ်ဦးကိုပူချိန်မြင့်တက်ပြီးတော့ခါနာတာကြောင့်ကျောင်းတွင်စီကံကိုတွားရောက်တာကနေယောဂကုသမှုဖြစ်ပွားတာကိုစပြီးတော့သိခဲ့တာပါသူတို့နှစ်ယောက်မှာ COVID-19 ယောဂပိုးတွေ့ရှိခဲ့တဲ့အတွက်ကျန်ဗိုလ်လောင်းတွင်နေဝန်ထမ်းစုစုပေါင်း 2,000 ကျော်လောက်ကိုနှာခေါင်းတူပတ်နမူနာယူစစ်ဆေးခဲ့ပါတယ်ဗိုလ်လောင်းနှစ်ယောက်မှာယောဂပိုးဘယ်လိုစတင်ကုသခဲ့တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့တချို့ဝန်ထမ်းတွေကတင်တန်းပြင်ပလှုပ်ရှားသွားလာမှုတွေရှိကြောင်းတော့ဗိုလ်ချုပ်ကြီးဘာကာဆာကပြောပါတယ်ကုသမှုကိုမထိန်ချုပ်နိုင်ဒီစစ်တပ်ကတို့တဝိုက်နေထိုင်သူတွေအနေနဲ့အသွားအလာတတိထားကြဖို့အနောက်ဂျာဗာပြည်နယ်အုပ်ချုပ်ရေးမှုကတတိပေးထားပါတယ်။အရှေ့တောင်အာရှမှအင်ဒိုနီးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်းကိုအဆိုးဆုံးခံရပြီးစုစုပေါင်းကူးစက်သူ 9,400 ကျော်နဲ့သေဆုံးသူ 3,500 ကျော်ရှိပါတယ်ရှင်။ဩစတြေးလျနိုင်ငံဝစ်တိုးရီးယားပြည်နယ်မှာဒီတစ်ပတ်ထဲ COVID-19 ကူးစက်မှုရရှိဖြစ်ပွားနေတယ်လို့အင်းနီဂျင်းညူဆောက်ဝဲလ်စ်ပြည်နယ်မှာလည်းဒေသခံတွေအကြားကူးစက်မှုတွေမြင့်တက်လာခဲ့ပါတယ်။ဒီကနေ့တနင်္ဂနွေတရက်ထဲဝစ်တိုးရီးယားပြည်နယ်မှာယောဂကူးစက်ခံရသူ293ယောက်ရှိပြီးသေးဆုံးသူတယောက်ရှိပါတယ်အင်းနီဂျင်းညူဆောက်သူစ်ပြည်နယ်မှာတော့ဆစ်ဒနီမြို့ကဘားဆိုင်တဆိုင်နဲ့ဆက်ဆက်ပြီးကူးစက်သူ5ဦးထပ်ပြီးတော့တွေ့ရှိခဲ့ပါတယ်ဩစတြေးလျနိုင်ငံဟာကယောဂဖြစ်စားကတင်းကျပ်တဲ့စည်းကမ်းတွေချမှတ်ခဲ့တာကြောင့်ယောဂအကြီးအကျယ်ပြန့်ပွားမှုကိုထိန်းချုပ်နိုင်ခဲ့တာပါဒါပေမဲ့တမ်းမြင့်ချက်တွေကိုတဖြည်းဖြည်းရှင်းချရုပ်သိမ်းပြီးတဲ့နောက်မှာဗစ်တိုးရီးယားပြည်နယ်မဲလ်ဘုန်းမြို့ဒေသခံတွေကြားကူးစက်မှုတွေမြင့်တက်လာခဲ့ပါတယ်။ဒါကြောင့်ကြာသာပရိနိဂါဆာလို့ဗစ်တိုးရီးယားပြည်နယ်မှာသတင်း6ပတ်ကြာအသွာအလာပိတ်ပင်မှုတွေချမှတ်ထားပါတယ်
။ And I know we're asking a lot of Victorians but we simply have no choice but to
ဗစ်တိုးရီးယားပြည်နယ်ဒါရီလိုက်နာစရာတွေများနေမယ်ဆိုတာနားလည်ပေမဲ့လက်ရှိရင်ဆိုင်ရတဲ့အခြေအနေအရရေးစရာလည်းမရှိပါဘူးလို့ဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ပြောသွားတာပါ။လိုင်လာကဆာလူတမိကန်သက်ချက်တွေရှော့ချပေးခဲ့တဲ့ New South Wales ပြည်နယ်မှာတော့ဘားဆိုင်တစ်ဆိုင်မှာဖြစ်ပွားခဲ့တဲ့ကူးစက်မှုနဲ့ဆက်နွယ်ပြီးလူတစ်ထောင်ကျော်ကိုတိကျခွဲနေခိုင်းပြီးယောဂပိုးစစ်ဆေးဖို့တိုက်တွန်းထားပါတယ်ရှင်ထိုင်းနိုင်ငံမှာအလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးတစ်ခုကိုလာမယ့်နိုဝင်ဘာလအတွင်းမှာလူတွေနဲ့စပီးဆန်တက်ဖို့အတွက်ဆေး1000လောက်ထုတ်လုပ်နိုင်အောင်သုတေသနပညာရှင်တွေပြင်ဆင်နေကြောင်းအစ်မြင့်အရာရှိတယောက်ကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်ဒီဆေးကိုအစပိုင်းမှာမြောက်တွင်နဲ့ဆန်တက်ခဲ့ပြီးနောက်တစ်ဆင့်အနေနဲ့လူတွေမှာဆန်တက်ဖို့လုပ်နေတာဖြစ်ကြောင်းဘန်ကောက်မြို့တော်ချူလာလောင်ကောင်တက်ကတူယောဂကကွယ်ဆေးထုတ်လုပ်ရေးစီမံကိန်းညွှန်ကြားမှု Kiet Raksam Tham ကပြောပါတယ်COVID-19 ကာကွယ်ဆေးအတွက်ကမ္ဘာတစ်လွှာလူတွေနဲ့ဆန်သက်မှုတွေပြုလုပ်နေကြသလိုတရုတ်နိုင်ငံ Sinovac Biotech Company ကဆန်သက်မှုမှာဥဆောင်နေတာပါထိုင်းနိုင်ငံမှာလူတွေနဲ့ဆန်သက်နိုင်မဲ့ကာကွယ်ဆေးကိုအောက်တိုဘာလထဲမှာပထမအဆင့်ထုတ်လုပ်ဖို့ရထားပြီးနိုဝင်ဘာမှာဒုတိယအဆင့်အပြီးသက်ထုတ်လုပ်နိုင်မှုမျှော်မှန်းထားကြောင်းစီမံကိန်းညွှန်ကြားမှု Kiet ကပြောပါတယ်ဆန်သက်မှုအောင်မြင်ခဲ့ရင် Thai BioNet Asia ဆေးကုမ္ပဏီအနေနဲ့ကာကွယ်ဆေးအမြောက်အများထုတ်လုပ်ဖို့ပြင်ဆင်နေကြောင်းလည်းသူကပြောပါတယ်စီစဉ်ထားတဲ့အတိုင်းဖြစ်မယ်ဆိုရင်တော့လာမယ့်နှစ်နှောင်းပိုင်းမှာထိုင်းနိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအဆင့်သင့်ဖြစ်မှာဖြစ်ကြောင်းလည်းပြောပါတယ်။ပြည်ရင်းကူးစက်မှုမရှိတာတလားကျော်ရှိနေပြီဖြစ်တဲ့ထိုင်းနိုင်ငံမှာလက်ရှိ COVID-19 ကူးစက်ခံထားရသူ 3,200 ကျော်နဲ့သေဆုံးသူက58ယောက်ရှိပါတယ်ရှင်။2019ခုနှစ်အတွင်းတစ်ကမ္ဘာလုံးမှာသွေးလွှတ်တိုကွေးယောဂါဖြစ်ပွားမှုအဆိုးဆုံးဖြစ်ခဲ့ပေမယ့်ဒီနှစ်မှာကိုရိုနာဗိုင်းရပ်စ်ကယောဂါကြောင့်ပိုပြီးဆိုးလာမှာကိုပညာရှင်တွေစိုးရိမ်နေကြပါတယ်။သွေးလွှတ်တိုကွေးယောဂါအတွက်ကုသဆေးမရှိတာကြောင့်လူနေရပ်ကွက်တွေထဲမှာယောဂါမဖြစ်ပွားအောင်ကြိုတင်ကာကွယ်မှုနဲ့အလျင်မြန်တုံ့ပြန်အေးအေးယူဆောင်ရွက်မှုတွေအပေါ်မှာပဲအားထားနေရတာဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ထဲမှာကိုရိုနာဗိုင်းရပ်စ်အသွားအလာပိတ်ပင်ချက်တွေကြောင့်ကျူတင်ကာကွယ်လှုပ်ဆောင်ချက်တွေယုံနေခဲ့တဲ့အတွက်စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံလိုအရှေ့တောင်အာရှနိုင်ငံတွေထဲကိုဗစ် -19 နဲ့အတူသွေးလွှတ်တိုကွေးယောဂါဖြစ်ပွားမှုလည်းမြင့်တက်ခဲ့တာပါဒီနေ့ဇူလိုင်လ6ရက်နေ့အထိစင်ကာပူနိုင်ငံမှာ သွေးလွှတ်ကွေးရောဂါဖြစ်ပွားမှုတသောင်းခွဲကျော်သွားပြီဖြစ်ပါတယ်။ဒါကြောင့်2013ခုနှစ်ကစင်ကာပူသမိုင်းမှာသွေးလွှတ်ကွေးရောဂါအများဆုံးဖြစ်ပွားမှု 12,000 ကျော်ထက်ဒီနှစ်ပိုများလိမ့်မယ်လို့စင်ကာပူအမျိုးသားပတ်ဝန်းကျင်ဆိုင်ရာအေဂျင်စီ NEA ကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာလည်းသွေးလွှတ်ကွေးကြောင့်ဒီနှစ်ထဲမှာသေဆုံးသူ12ယောက်ထက်မနည်းရှိနေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့အထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုတသန်း6သိန်းကျော်ဖြစ်ပွားနေတဲ့ဘရာဇီးလ်နိုင်ငံမှာတော့လူပေါင်းတသန်းကျော်သွေးလွှတ်ကွေးဖြစ်ပွားခဲ့ပြီးလူ400ကျော်သေဆုံးခဲ့ရပါတယ်ရှင်တော်ရရှင်များရှင်တနင်္ဂနွေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်ကျမစုမမရှင်ကချင်ပြည်နယ်ဖားကတ်မြို့နယ်ကြောက်စိတ်လုတ်ကွက်မှာလူပေါင်း200ကျော်သေချေဒဏ်ရာရခဲ့တဲ့နေရာနီးမှာနောက်ထပ်မြေပြိုကျမှုဖြစ်ပွားခဲ့လို့အရေးပေါ်ပြောင်းရွှေ့ပေးနေတဲ့အကြောင်းကိုပြောပြပေးကြပါရစေ။ဒီလာဇန်တို့ကလူ180ကျော်သေဆုံးပြီး50ကျော်ဒဏ်ရာရခဲ့တဲ့ကချင်ပြည်နယ်ဖားကန့်ဒေသဝေခွာကျေးရွာကကြောက်စိတ်လုတ်ကွက်မှာတောက်ကြနေညပိုင်းကနောက်ထပ်မြေပြိုမှုနဲ့ကြုံခဲ့ရပြီးတဲ့နောက်အနီးနားကဒေသခံတွေကိုပြောင်းရွှေ့ပေးနေတာပါ။အထူးသဖြင့်မိုးရင်းကာလမြေပြိုကျနိုင်တာကြောင့်ကြောက်စိတ်လုတ်ကွက်တွေအနီးကအန္တရာယ်ရှိတဲ့နေရာတွေမှာနေထိုင်နေသူတွေကိုပြောင်းရွှေ့ပေးနေတာလို့လဲကချင်ပြည်နယ်အစိုးရအဖွဲ့အဖွဲ့ဝင်တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးလဆိုင်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ။
အဲချောင်းနေနဲ့ပေါ့နော်ဒါချို့ပြိုကျသွားတဲ့ဟာတွေနောက်ပြိုကျလူဆဲဆဲနေရာတွေမှာကအန္တရာယ်ကအင်မတန်များတဲ့အချိန်ကြတော့နော်အဲဆိုတော့အဲ့လူတွေကနေရာရွှေ့ဖို့အတွက်ကိုသူတို့မြေနေရာ80လောက်ပေါ့အကွက်80လောက်သူက60 40အိမ်ရာကွက်ပေါ့နော်အိမ်အကွက်80လောက်အတွက်စာပေါ့ဟိုဒီမြေကွက်တွေရိုက်ထားတဲ့စီစဉ်လေးတွေကတော့တင်းပို့ပေးတဲ့အတွက်ကြောင့်ပြီးရပါတယ်ဟုတ်အဲဘလောက်အထိလုံခြုံစိတ်ချရပြီလဲဆိုတဲ့ညမှာတော့သူကတော့လုတ်ကွက်ဒီနေရာဒီမှာတော့ကျွန်တော်တို့တွားရင်တော့အဲဒီလုံခြုံစိတ်ချရဖို့အတွက်ဆိုတာကတော့အဲပြောလို့မရဘူးပေါ့နော်အဲဒီအချို့တော့လူတွေကဒီလုတ်ကွက်ဟောင်းတွေမှာသွားရောက်ပြီးမှရှာခွေတာကိုတွေ့လို့အဲ့ဒီလုတ်ကွက်ဟောင်းနေနေရာကြောက်ကြောတွေကောင်းလို့ဆိုပြီးမှသူငါဝင်ရှာမယ်ဆိုရင်တော့ဘေးအန္တရာယ်ကင်းဖို့ဆိုတာမဖြစ်နိုင်ဘူးပေါ့နော်ဒါကအခုကမိုးရာသီဖြစ်တဲ့ချိန်ကြတော့ရာသီချိန်မှာမြေကြီးတွေကကွဲအပ်ပြီးမှပြိုကျလာနိုင်တဲ့အတွက်ဒီလုတ်ကွက်ဟောင်းတွေမှာရှာမယ်ဆိုရင်တော့ဒါအန္တရာယ်ကတော့အဲဒါရှိပြီးရှိနေမှာပေါ့နော်
ဒီလာစမ်းမှာမြေပြိုမှုနဲ့ကြုံခဲ့ရတဲ့ကြောက်စိတ်လုတ်ကွက်အနီးအမြင့်ပေ900အကျယ်ပေ40လောက်ရှိတဲ့မြေသားထုတောက်ကြနေကထပ်မံပြိုကျခဲ့ပြီးတဲ့နောက်အနီးနားမှာနောက်ထပ်မြေပြိုမှုအန္တရာယ်တွေရှိနေပါတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။ကိုတိုင်းကွင်းစင်းပြီးတော့တွားရောက်ကြည့်ရှုခဲ့တဲ့ဖားကတ်ဒေသခံသတင်းသမားကိုစောမိုးထက်ကလည်းမြေထပ်ပြိုနိုင်တဲ့အန္တရာယ်ကြောင့်အာဒါပိုင်တွေကအရေးပေါ်ပြောင်းရွှေ့ပေးနေတာလို့ပြောပါတယ်
။အဲ့ဒီမှာရှိတဲ့ဒီသက်ဆိုင်ရာအုပ်ချုပ်ရေးနဲ့ဒီမြို့နယ်အုပ်ချုပ်ရေးနဲ့ထွေအုပ်နဲ့ရဲနဲ့သူတို့အကုန်လုံးပေါင်းပြီးလုပ်နေရတွေ့တယ်ဗျ။အခြေအနေကနေမဲ့လူတွေကိုလည်းကုမ္ပဏီကနေမှထိုက်တဲ့ထောက်ပံ့ကြေးပါညာပေါ့နော်။အဲ့ရောကြေးပုံစံမျိုးပြောင်းရွှေ့ကြေးပုံစံမျိုးပေးပြီးတော့ရွှေ့လိုက်ပြီးလူတွေတော့မရှိတော့ဘူးနေအိမ်တွေကတော့တိုင်းချန်ခဲ့တာပေါ့ဟုတ်။ဘယ်နေရာရတော့ဟိုစောစောကပြူထားတဲ့ဂျူလလနေ့ရက်နေ့ကပြူထားတဲ့ဟာရဲ့ပတ်ပတ်လည်းပြူတာလေအဲ့တောင်ကြီးပတ်ချလဲရ။ဦးသာကျော်ရဲ့အချက်နာကလကူးကြောင်ကြီးရောပေါ့နော်။အိမ်ဒီလဲနှလုံးသုံးလုံးအဲ့ပြူတော့အမှပြူတဲ့ထက်ပါသွားတယ်နောက်တစ်ပြူမဲ့အိမ်ထဲလဲအမှမြေကြီးကတခါတည်းရှော်ပြီးဆွဲသွားမှလေဆွဲသွားမှဆိုတော့အန္တရာယ်ရှိတာပေါ့အကုန်လုံးအိမ်တွေပါပါလူတွေပါပါသွားနိုင်တယ်လေလူတွေနေလို့ရှိရင်သတိပေးဆိုင်ဖို့တည်းလဲကတ်ထားတဲ့လူတွေကိုလဲဝေခါကြည့်ပါဦးဆိုရင်မပြောတာကဟိုသူတို့အကုန်လုံးဓာတ်တွေအစီတိုင်းဆောင်ရွက်ပြီးတော့မှလူတွေကိုလဲရွှေခိုင်းလိုက်ပြီးမြေနေရာလဲအစာပေးလိုက်ပြီးပေါ့နော်အဲလောလောဆယ်တော့လူတွေပေါ်မှာလည်းမူတည်တယ်သူတို့ကတော့အဲ့ဒါတွေကိုတကယ်ဖြစ်လာရင်ကုတင်ကာဝယ်နိုင်ဖို့အတွက်ထိရောက်တဲ့အစီအမံတွေလုပ်တာပဲဟိုတချို့လူတွေကြတော့လည်းခဲခိုင်းဖို့အတွက်ငွေယူတယ်အဲမတိအောင်ကြာပြီးခိုးနေတာမျိုးတွေပေါ့ဗျာတက်ကအဲ့ဒါမျိုးလည်းတချို့ရှိတယ်ပေါ့နော
်ခွေခါကြီးပါအနီးလကူးချောင်ကြောက်စိတ်တူဖို့ရေးလုတ်ွက်ဟောင်းကအခုနောက်ထပ်မြေပြိုကျမှုမှာတော့လူအသေးပြောက်မရှိခဲ့ပါဘူးဒါပေမဲ့လည်းအန္တရာယ်ကအတော်လေးရှိနေစေဖြစ်တာကြောင့်ဖကတ်ဒေသကကြောက်စိတ်တူဖို့ရေလုပ်ငန်းတွေကိုနှီးခိုလုတ်ကင်စတော့တဲ့သူတွေအနေနဲ့တတိထားကြဖို့တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးလဆိုင်ကတိုက်တွန်းပါတယ်
။အခုဒီချိန်ကာလကကိုဗစ်ကာလလည်းဖြစ်တယ်မိုးရာသီအချိန်ကာလလည်းဖြစ်တယ်ဆိုတော့စားဝတ်နေရေးကလည်းအခက်အခဲရှိကြမှာတော့အားလုံးကတော့ဒါတော့ငြင်းလို့မရတဲ့အရာတော့ဟုတ်တာပေါ့။တိုးတော်လည်းအဲကျွန်တော်တို့ကမိမိတို့ရဲ့ဒီစားဝတ်နေရေးအဆင်ပြေအပြည်လေဘုအတွက်ကိုဆောင်ရွက်တဲ့နေရာမှာပေါ့အဲဒီမြန်မာစိုးရိုးစကားလက်ကလိုပဲ ညောင်တီးလဲစားလေးတန်လဲနားထောင်ဆိုပြီးပါတော့เนาะဘေးအန္တရာယ်လေးတွေကိုလည်းလူအသက်ကအရေးကြီးဆုံးပဲလေเนาะခုလိုတကယ်အန္တရာယ်ကြီးကြီးမားမားဖြစ်နိုင်တဲ့နေရာဖြစ်လဲဖြစ်ခဲ့ပြီးတဲ့နေရာမျက်မြင်ကိုတွေ့လဲဖြစ်တဲ့နေရာကြီးမှာတော့ပေါ့เนาะဖြစ်နိုင်တော့အဲ့လိုနေရာမှာမရှာပဲပေါ့เนาะဟိုတတိဝိဇ္ဇာလေးနဲ့ဆောင်းရန်ရှောင်းရန်အန်တခုအနေနဲ့ပေါ့เนาะဒါအလုပ်ကိုင်ကြသိချင်ပါတယ်လို့တော့အဲ့ဒါလေးပြောချင်ပါတယ်ဟုတ်ကဲ့
နိုင်ငံတကာသဘာဝတရားစတာစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Witness ကကချင်ပြည်နယ်မှာဒီလိုကြောင်စိတူဖော်မှုတွေကိုအစိုးရကနေထိန်းချုပ်ဖို့ပြက်ကွက်နေတာကြောင့်ဖားကတ်ဒေတာမှာအခုလိုထိခိုက်သေးဆုံးမှုတွေကြုံနေရတာလို့ပြောဆိုထားတာပါဖားကတ်ဒေတာကြောင်စိတူဖော်ရေးလုပ်ငန်းမှာဒီလိုလူအများပြားသေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်စိတ်မကောင်းဖြစ်ရပါကြောင်းကုလသမဂ္ဂအတွင်းမှုချုပ်နောက်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံနဲ့မြန်မာနိုင်ငံအခြေစိုက်အမေရိကန်တပ်ရုံးတို့ကလည်းကြေညာချက်တွေအသီးသီးထုတ်ပြန်ပြောဆိုခဲ့ကြပါတယ်မြန်မာစစ်တပ်ဘက်ကတော့လူ182ယောက်သေဆုံးပြီးတော့54ဦးထဏ်ရာရခဲ့တဲ့ဒီလာဇန်းကမြေပြိုကျမှုနဲ့ဆက်တွဲပြီးတပ်မတော်အစစ်မြစ်အရာရှိ2ဦးကိုအရေးယူလိုက်ကြောင်းကြေညာခဲ့တယ်လို့မြန်မာအစိုးရကလည်းအစစ်မြစ်အရာရှိတွေဥဆောင်တဲ့စုံစမ်းရေးအဖွဲ့တစ်ခုကိုဖွဲ့စည်းပြီးကွေးစည်းစစ်ဆေးတာတွေရှိခဲ့ပေမဲ့စစ်ဆေးတွေ့ရှိချက်တွေကိုတော့ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးရှင်ကျွန်မစုမမ
အဝိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်မြန်မာနိုင်ငံနဲ့နေဆက်မှာထိုင်းနိုင်ငံကလုံခြုံရေးတင်းကျပ်ထားနေချိန်မှာပဲမြန်မာနိုင်ငံသားအများအပြားပါဝင်တရားမဝင်ဝင်ရောက်လာသူတွေကိုထိုင်းအနာပိုင်းတွေကဇက်တိုက်ဆိုသလိုဖမ်းဆီးနေတဲ့သတင်းကိုပြောပြကြပါမယ်မြန်မာနိုင်ငံမြဝတီမြို့ကနေထိုင်းနိုင်ငံနေဆက်ကိုတောလန်းတွေကနေဖြတ်ကျော်လာတဲ့မြန်မာနိုင်ငံသား90တဲ့မင်းကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်နောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲတရုတ်နိုင်ငံသား16ယောက်ကိုလည်းထိုင်းနယ်ခြားသောရဲကင်းအဖွဲ့ကဖမ်းမိခဲ့တာပါမြန်မာနိုင်ငံသား90ထဲမင်းကိုတော့မနေ့တုန်းကပဲမဲဆောက်မြို့ထက်ဆိုင်လိုအပ်နယ်မြေကျေးရွာအုပ်စုအမှတ်6ရပ်ကွက်မှာထိုင်းနယ်ခြားသောတပ်ဖွဲ့ဝင်တွေလူဝင်မှုကြီးကြပ်ရေးနဲ့ရဲတပ်ဖွဲ့ဝင်စုစုပေါင်းအင်အား100လောက်ကပိတ်ဆို့ရှာဖွေဖမ်းဆီးခဲ့ပါတယ်ထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါကာလကန့်သက်ထားချက်တွေရှိနေတဲ့အချိန်မှာနေဆက်ထက်တော်ဝင်လာတဲ့မြန်မာလူသမားတွေဒီရက်ပိုင်းတွင်ဇက်တိုက်ဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်လို့ AAC လူသမားကူညီရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့အခုလိုပြောပါတယ်
ကျွန်တော်တို့ကိုဗစ်မဖြစ်ခင်တော်သွင်းပြီးတော့ကိုဗစ်ကာလအစပိုင်းနေမှာကျွန်တော်တို့ပြည်တွင်းကိုကျွန်တော်တို့စာအုပ်ပြန်တော်တဲ့လူတွေပုံစံမျိုးစုံနဲ့ပြန်တဲ့လူတွေစသည်ဖြင့်အမိသားစုကိစ္စတွေနဲ့ပြန်တဲ့လူတွေဟာအခုဟိုကျွန်တော်ပြည်တွင်းမှာလည်းကျွန်တော်တို့ဟိုရက်တိလို့မရဘူးရက်တိလို့မရဘူးဆိုတာတို့ကအကြည့်တွေမှာလည်းငကောကလက်ရှိရှိရွေးလူတွေတော့အလောက်ကန်ခွန်းလန်းနေရှားပါပြီးတော့လုံးတွေမရှိအဲကျွန်တော်တို့နေထိုင်စားဖို့နေရာတွေခက်ခဲလို့ကျွန်တော်တို့တွေကဟိုဒီပောက်ထွက်ခွာလုံးလုံးနေရတာအဲ့တော့ကျွန်တော်တို့ဒီကြီးတွေမှာခဏပြီးထိုင်ရနေခဏပြန်လာတဲ့လူတွေဆိုပိုဆိုးတယ်အဲ့ကြတော့ရက်တိလို့မရတော့တရားဝင်နေဆက်ကိတ်တွေကလည်းမပွင့်ဘူးအားလုံးပိတ်ဆို့ထားတယ်ဆိုတော့နောက်ဆုံးကျွန်တော်တို့ဒီလူကယ်ရီတွေလူပွဲသားတွေတကားတွေကိုဟိုယုံကြည်ပြီးတော့ကျွန်တော်တို့အောက်လန်းနေရပဲကျွန်တော်တို့ခိုးဝင်ကြတယ်ခိုးဝင်တော့လည်းကျွန်တော်နေဆက်တစ်ချောင်းမှာပိတ်ဆို့ပြီးတော့ထိုင်ရနာပိုင်းနဲ့ဆိုင်းပြီးတယ်အရေးပေါ်ကာလစီမံချက်တွေနဲ့ထောင်ထဲကြတယ်
မိုးရင်းမြစ်ကတောင်ရင်းမြစ်ကိုဖြတ်ပြီးကူးနေစဉ်ဖမ်းမိတဲ့တရုတ်နိုင်ငံသားတွေကိုတော့မဲဆောက်မြို့ရဲစခန်းကိုခေါ်သွားပြီးဘာသာပြန်နဲ့စစ်ဆေးနေပါတယ်။ဇူလိုင်လ17ရက်နေ့ကလည်းတရုတ်နိုင်ငံသား2ဦးကိုကားထဲမှာဖွက်ပြီးသေလာတဲ့ထိုင်းအမျိုးသမီး2ဦးမောင်းလာတဲ့ကားကိုတက်ခရိုင်နေကြားစစ်ဆေးရေးဂိတ်မှာဖမ်းမိခဲ့ပါတယ်။ဒီတရုတ်နိုင်ငံသားတွေကိုတော့2ဦးကိုဗန့်ငွေ1000ခွဲနဲ့ငွေယူပြီးတယ်ဆောင်လာခဲ့တာဆိုပြီးထွက်ဆိုပါတယ်။အခုကာလမှာထိုင်းနယ်ခြားမှာအဖမ်းဆီးတွေကိုတင်းတင်းကြပ်ကြပ်လုပ်လာတယ်လို့ဘန်ကောက်မြို့နဲ့18မိုင်အကွာပထုံထာနီခရိုင်ကဈေးကြီးတစ်ခုမှာလဲဈေးရောက်နေတဲ့မြန်မာနဲ့နိုင်ငံသား200ကျော်ကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားအထောက်ထားမဲ့100ကျော်ကိုလည်းဖမ်းဆီးခဲ့ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ဒီ American Pan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ဒ ရုပ်မြင့်သားညာအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးမြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်အောင်ပါပါ။ကျွန်တော်ခင်မျိုးသက်ပါ။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍအတွက်အဓိကလိုအပ်နေတာကရေအရင်းမြစ်အစီအမံဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကပြောပါတယ်။လိုအပ်တဲ့ရေကိုတောင်သူတိုင်းလက်လန်းမှီလိုက်အောင်ကိုဗစ်ကာလအတွင်းဘာတွေလုပ်နိုင်ပါသလဲ။နားဆင်ပါဦ
း။ဆရာဒေါက်တာထွန်းဝင်းအခုလို VOA မှာဖြေကြားပြီးတော့အများကြီးကျေးဇူးတင်ပါတယ်ဆရာ။အခုဆရာတို့မြန်မာနိုင်ငံမှာပေါ့နော်ဆရာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အခု COVID-19 ရောဂါတွေဖြစ်နေတဲ့အချိန်ကြတော့အဓိကလိုအပ်တာကဘာဖြစ်မယ်ထင်ပါလဲဆရာ
COVID ကတော့မြို့ကြီးဝင်လာတာပေါ့နော်တဘာဒီကနေအောင်ဆက်လေးနိုင်ဆက်ချင်တနည်းပါလို့ဆက်နေလာလို့ရတယ်ဘုတ်တုံလေးကဒီကျွန်တော်တို့နေလာနေပြီးအော်တိုဘတ်ကဂါလာအပြည့်ဝရတယ်ကျွန်တော်တို့မှာမြေကြီးတွေကတရားဝင်မြေကြီးကမြောက်ကနေတော့ဖြတ်စီနေတယ်နောက်ပြီးတော့ကျွန်တော်ဆယ်တွေစောက်ထားတာလေနေပေါင်းလုံးရဲနေပေါင်း28နှစ်လောက်တည်းက88တောက်ပိုင်းတည်းကဆယ်ရုပ်နိုင်ငံရဲ့ဘတ်ဂျက်ဆိုတာဒီစိုက်ပျိုးဘတ်ဂျက်က80တောက်သုံးဆောက်ထားတာလေနိုင်ငံရဲ့အနိုင်ဝန်းမှာ500နှစ်လောက်ကရှိနေတယ်ရှိနေတော့ဒီအနေထားမှာကျွန်တော်တို့စိုက်ပျိုးမှာဆံမဘာလို့လဲဆိုတော့ကျွန်တော်တို့မှာဒီပေါင်းစင်းရင်ငတ်တဲ့အနေထားဖြစ်နေဘာဖြစ်လို့ဆိုတော့ခု2008ကမဟုတ်တော့2008ဒီကျွန်တော်တာဂက်ပြီးတဲ့နောက်ပိုင်းမှာရာသီတော့ပေါက်ပြန်တယ်ဘူးစာချုပ်နဲ့လုတ်တဲ့လို့မဟုတ်တော့သူပေးတာရမှာဆိုတော့ညသောအဖြစ်ဖြစ်နေတာကရေများရင်ပြင်းသီးနိုင်မယ်ရေဖုံးတယ်ရေမလာတော့မိုးမလာတော့ဆိုရင်ခေါင်းတယ်အခုဆိုရင်ပဲမိုးတုံလေးကမဆွတ်ဖို့လုတ်သွားပြီးတော့ဂျွန်လာတောင်မှကပြန်ပြီးမိုးလာမှာဆိုတော့ဤနန်ဒီစိုက်ချင်ရနောက်ချသွားပြန်အောင်နောက်ချသွားရင်နောက်ပိုင်းမှာစိုက်မဲ့သောင်းဒီနန်ဒီနန်မှာသွားပြီးထိကြိုက်ပြန်အောင်ဆိုတော့ဒီလိုမသိမချမင်းရေမရမိုးကိုပြီးပြီးတော့စိုက်နေတာကကျွန်တော်တို့နိုင်ငံရဲ့80%တော့ရှိတယ်80%တော့လုံးဝကိုရှိတယ်ရာဝီတိုင်းကြီးဆိုရင်ပြည်တိချောင်းတွေအပြည့်အဝစီးနေတယ်ရာဝီတိုင်းကဧက၄သန်းလောက်ရှိတယ်အဲဒီ၄သန်းလောက်ကလည်းဘိုးတရားစီစိုက်ပြီးရင်ဘိုးတွေမှာချောင်းတွေမြောင်းတွေဒီတော့ပေါ်တဲ့ချောင်းတွေမြောင်းတွေအရှံပဲပေါ်ပါရဲ့နဲ့ဘာသိနာမှမဆိုင်နိုင်ဆိုတော့ကျွန်တော်ရာဝီမြကြီးတစ်ချောင်းလုံးကတော့ပြောဝေရမရှိရာဝီမြချောင်းကြီးချောင်းတော့ပြောဝေရမရှိမိမကြီးတစ်ချောင်းလုံးလည်းခုထိတော့သုံးရင်ရလွဲလို့ဆိုင်ပြိုးရည်ကိုထင်သာမြင်သာရှိအောင်အသုံးမချနိုင်ဘူး။ဒါတော့ဒီလိုရာသီဥတုကလည်းပြင်းထန်မှာပါတော်တော်ပြင်းထန်ပါတယ်။ကျွန်တော်တို့ဒီဆလီညွန်ကြောင်ကျွန်တော်တို့ဒီ6ညောင်စသဖြင့်ဒီ area တွေ dry ဆို area တွေ55ဆိုတော့တော်တော်ကို too much အလွန်များသွားပြီ။ရေကြီးရေမြောက်ရေကခန်းသွားတယ်။ဒီရေမြင့်တွေကခန်းသွားတယ်။ဆယ်တွေမှာလည်းရေမရှိဘူး။ဒီကိုဒီတိုင်းမှကြည့်ပြီးတော့မျက်စိစုံမိတ်ပြီးတော့အပေါ်ကလိုအပ်တဲ့ဒီကိုမရှိပစ္စည်းဖြည့်စီရမယ်အစားတခြားလုပ်ငန်းတွေမှာပဲကျွန်တော်တို့ကအယုံနေရများနေမယ်ဆိုလို့ရှိရင်တော့ဒီတိုင်းမြေကကိုဗစ်ဝင်တဲ့အနေအထားမှာကိုဗစ်ရဲ့တိုးနှက်မှုကြောင့်အချိန်လေးဆိုးနေတာတွေ့ရမယ
်ဒီကိုဗစ်ဖြစ်နေတဲ့ကာလမှာမြန်မာနိုင်ငံရဲ့စိုက်ပျိုးရေးအတွက်အကျိုးရှိအောင်ဘယ်လိုလုပ်တင်လဲဆရာပြောပြပေးပ
ါစိုက်ရေးတွေးမှာအဓိကလိုအပ်တဲ့ကျွန်တော်တို့ရေရရှိရေးလုပ်ငန်းတွေကိုရေရင်းမြစ်တွေဘယ်လိုသုံးချမလဲနံပါတ်1ကတော့ဒီလက်ရှိအနေအထားမှာလေသမားတွေအားလုံးကကျွန်တော်တို့ကကျွဲနွားထွန်တုံးထွန်တန်နဲ့ပဲတက်သွားနေရတဲ့အနေအထားမှာရှိတယ်။အဲ့ဒီအနေအထားမှာသူလိုချင်တဲ့ချိန်မှာရေမြအတွက်ဒီမြေယာတွေထွန်ရစ်တဲ့နေရာမှာသူတို့ကအားလုံးအဆင်မပြေဘူး။နောက်ပြီးလေယာမှာလုပ်ငန်းလုပ်သားလေယာလုပ်သားတွေကလည်းမရှိတော့ပဲရှားတယ်။ရှားလာမှာဘာကြောင့်လဲဆိုတော့အားလုံးကသူတို့ရဲ့စီးပွားရေးကဒီလေလုပ်ငန်းကအကျိုးမပေးတဲ့အတွက်မိဘကလည်းဂျုံပေးဘူး။အားလုံးလင်သမားကကျွေးတင်ညနေပဲအားလုံးတင်နာပြီးလာလို့ပေါ်လာတဲ့အချိန်မှာသူတို့ကအားလုံးကျွေးတွေဆက်လိုက်ရင်သူတို့ရှိမှာဘာမှမချမ်းသာပြီးတော့ဒီဘာပြီးခုနေတဲ့တင်နေသူသားသမီးတွေကအားလုံးတိရချိန်ပဲအားလုံးငယ်မအပြင်မှာသွားလှုပ်လှုပ်ကြတယ်ဆိုတော့ဒီလေယာလုပ်ငန်းကိုစိတ်ဝင်စားတဲ့နေရာကိုဆက်ခံပြီးတော့လုပ်မဲ့လင်သမားလူငယ်တွေမရှိတော့လေလေယာလုပ်ငန်းရှားပါတော့ဆိုတော့လေတရားရဲ့ဒီအနေအထားကလုပ်သားရှားပါတယ်ယာတီကပြင်းထန်တယ်နောက်ပြီးတော့ဈေးကွဲမရှိတဲ့အတွက်လေသမားစိတ်ဝင်စားတဲ့ဒီနေရာလုပ်ငန်းကြီးကိုဆိုတာဒီတိုင်းပဲမျက်ကွယ်ပြုမယ်နေမျိုးဆိုရင်တော့တိုင်းပြည်ကြီးရေရှည်မှာကိုဗစ်ကလည်းပြပြကနောက်ရှက်မယ်ဆိုရင်အနေထားတော်တော်ကိုဆိုးရမယ်ဒါကြောင့်ဒီအနေထားရုံထက်ဖို့ဆိုလို့ရှိရင်ဒီအားလုံးကိုဖြည့်ဆည်းနိုင်တဲ့နည်းလမ်းဒီနံပါတ်1 ရေရင်းမြစ်တွေကိုပေါ်ထုတ်ပြီးတော့ရေစီမံတွေကိုစိုက်ရေးပြီးစိုက်တိုင်တဲ့တန်သမားတွေစိုက်ဖို့အစီအစဉ်ဖြစ်အောင်စီမံပေးရမယ်။နံပါတ်2ခုနလက်တွေ့ကြည့်လို့မြင်ဖြစ်နေတဲ့အင်အားမဲ့နေတဲ့တန်သမားကိုအင်အားရှိတဲ့တန်သမားဖြစ်အောင်ကျွန်တော်ဆက်မှုကိရိယာလက်လုပ်တယ်လုပ်ကိရိယာတွေတက်ဆင်ပေးရအောင်။ဒါကဒီမဖြစ်မနေလုပ်ရမယ်နိုင်ငံတော်ရဲ့အဓိကလုပ်ငန်းလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ဆိုတော့အရမောင်းဆုံးကရေမြင့်ရင်းမြစ်တွေဖော်ထုတ်ပေးရမယ်ဒုတိယကဒီဆက်တွေတက်ဆင်ပေးရမယ်ပေါ့ဆိုတော့ပထမဆုံးရေရင်းမြစ်တွေဖော်ထုတ်တာလေးနဲ့ပတ်သက်ပြီးတော့ဗမာပြည်မှာတိတိကျွန်တော်ဗမာပြည်ရဲ့အနေအထားလည်းထူးခြားပါတယ်ဆရာတောင်တန်းနေရောဒီမြေပြန့်နေရောမြေအောက်ကလည်းဆိုလို့ရှိရင်ပင်လယ်နဲ့မြေချောင်းနေဆိုတော့ဒီလိုထူးခြားတဲ့ဒီမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကလည်းဟိုတနည်းနဲ့တနည်းမတူပါဘူးကျွန်တော်ရေရင်းမြစ်ကိုဘယ်ဒေသမှာဘယ်လိုလုပ်ရမလဲဆိုတာလေးကိုဆရာနည်းနည်းဟိုအကြံပေးပါဆရာ
ရေမြစ်တော့ရေမြစ်ပေါ်လာတော့ဘာညာအရှိဘူးဒါမှလည်းအသုံးမချောက်အသုံးမချောက်ဆိုတာဘာလဲဆိုတော့ Pronoun number 1ခုမေလာနေစရွာမဲအောက်တိုဘာထိမိုးသည်အလွန်ကို90 80အလွန်ကိုရွာတဲ့ခါမှာတဲကြီးမိုးကြီးရွာတယ်ရွာသမျှအားလုံး6နေမျိုးနဲ့ဆင်ပြင်းတဲ့ဆင်းပြီးတော့ရောက်ရနေမျောသွားတာပဲရှိဒီရေဒီအားလုံးကိုရေမရှိတဲ့ကဘလို့တောင်မလဲဆိုတဲ့စီမံဆိုတော့ရေလောင်းတမန်တွေရှိတာနဲ့ဒါဘာလို့မင်းဆရာဘာလို့ပြောလဲရေလောင်းတမန်တွေကယနေ့ဒီထားကရေလောင်းတမန်တွေဒီလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကစောက်တယ်ဆိုတော့ပေါ့ကုန်ပြီရေလောင်းတမန်တွေရဲ့အရင်မြစ်ကလုတ်ထားတဲ့တစ်တော်တွေဒီပြုံးကုန်ပြီဒါကြောင့်မို့ယနေ့ရေလောင်းတမန်တွေဒီအခုလေယာဉ်ဒီစိုက်မယ်ဆိုလို့ရှိရင်ရေမရှိတော့ဘူးဥပမာပြည်သဖတ်စိတ်ဆယ်ကြီးဒီအေက9သိန်းကိုရည်ရွယ်ပြီးတော့ဝေကုန်ချိကျတဲ့ဘဝမှာကြီးဆုံးဆယ်ကြီးဖြစ်တယ်ဒီနေ့ဆိုရင်အေကတသိန်းတော်မှာ၅သိန်းကတသိန်းတော်စွာမဆိုင်နိုင်တော့ဘူး။ဘာဖြစ်လို့လဲ။ဆယ်ကြီးကောဝါပြီးတော့ရေမလောင်နိုင်လို့ပေါ်လာလဲပါတယ်။ရေရင်းမြစ်တွေချောက်ခါချောက်တဲ့ရေတွေမဆင်းတာလဲပါတယ်။သူတို့သမိုးရင်းလို့လောင်ထားတော့လဲစိုက်မရှင်ကြောင့်ရေမရှိတော့ဘူး။အဲ့တော့ဒီအနေထားတွေဒီဆယ်ဒီပေါ်မှာလဲသူတို့ပြန်ပြီးတော့ရှင်းပြပြန်ထိမ့်သိဖို့ကောင်းတယ်။ဆယ်ဒီကိုပို့ပြီးတော့လောင်ထားကောင်းအောင်တူးဖို့လိုတဲ့ရေရင်းမြစ်ဆယ်မိုးကန်ထားတဲ့ရေဆယ်ကိုရေလာရေသာစီတဲ့တောထောင်တွေပြန်ပြီးတော့ပြပြမှုလိုတယ်။သူတဲ့ကောင်းတဲ့ရင်းမြစ်ကြီးဘယ်မှာရှိတယ်လဲဆိုတော့တခိုင်ကမ်းမြောင်တခြားတစ်ယောက်မှာဆင်းလာတဲ့တောင်တန်းနေအကိုရုံမရဲ့အကိုအရှိအနောက်ကွယ်တန်းဆင်းနေတဲ့တောင်တန်းနေနောက်ပြီးတော့ကျွန်တော်တို့ကဒီဆိုင်ရုံမတောင်တန်းတစ်ယောက်ရှောက်မှာဟိုပုံးချိုင်ဝမ်းနော်ဟဲဟိုချိုင်ဝမ်းမှာတောင်တန်းတောက်လေးနဲ့သွားရင်ချိုင်ဝမ်းမှာတောင်တန်းနေဆွဲမြောင်ဆင်းသွားတာနော်ကြရပြီးသွားရင်ကြရပြီးတောင်တန်းနေဆင်းသွားတယ်ဆင်းသွားပြီးတောင်တန်းနေကင်တောင်တန်းနေဆင်းသွားတယ်ဆင်းသွားနေမှာလင်သမားလေးတွေကတချို့ဘာလို့လဲဆိုရင်တောင်တန်းကနေပြီးတော့မှရှင်းလာတဲ့6လေးတွေကနေ6ပိတ်မြောင်းပိတ်ဆယ်လေးတွေလောက်ကျတယ်လို့တော့သူတို့ကအင်အားရှိတာကကျွန်တော်တို့မရှိလဲသူတို့ကကြောက်တုံးကြောက်ခဲလေးတွေတစ်တုံးတစ်ခက်လေးတွေဒါလေးနဲ့တားပြီးရေသားဆယ်လေးတွေလောက်ကျတာပေါ့ဆိုရင်မျက်မြင်အားဖြင့်ကျွန်တော်အဲ့ဒီလေသမားလေးကဆယ်ကြီးကြီးဆောက်တာတဲ့ဝိလက်မြေလေးအုပ်သေးလေးပေးပြီးတော့ရေသားဆယ်လေးတွေများတူးချင်းကိုကျွန်တော်တို့လက်နိုင်တော်ကနေထောက်ပံ့ပေးမယ်ဆိုလို့ရှိရင်တော့ကျန်လာမပိုင်ကိုပိုင်ဆယ်လေးတွေဖြစ်ပြီးတော့ရေရှည်ခံတဲ့သူပေါ်သူရေရှည်သွားသူပြပြထိမ့်သိမ့်မယ်ဆိုရင်တော့ဘာပြီးတဏ္ဍတရားမှာရေရရှိရေလုံငန်းစီလက်ညှိုးထုတ်လို့မလဲပါဘူးခင်ဗျနောက်တစ်ခုက drain zone အပတ်ဝန်းကျင်မှာရေခန်းတယ်သို့တော့နေရောက်ရေရှိနေတယ်နေရောက်ရေမှာစားတတ်မှာပါတဲ့ရေပေါ့ရေတော့တိုက်တာပေါ့လေစားတတ်မှာလည်းနေရောက်ရေတွေအများရှိတယ်အဲ့ဒါကိုရေပန်လေးတွေလေးလက်မတွင်းလေးတွေ90ပေ90 80 450ဆိုရောက်ပါတယ်ဒီလိုပန်းရေရေဒီတန်းလေးထူပြဲဆိုဒေးတိုင်းတိုင်းထူလို့ရှိရင်အိတ်ကရှိကဆယ်ကောက်သွားပါလေလင်းလမတစ်တိုင်းပြီးတော့ဒီအားတွေကလှုပ်ဆရာရောဒါရေမြရတဲ့နေရာမှာတကယ်လှုပ်ဆရာကောင်းတဲ့နေရာဒီခုနဆရာမပြောခဲ့တဲ့အရာတွေမျိုးအချင်းပေါ်ကြီးပါအဲ့ဒါကမိုးတွင်းမှာအိတ်ကလေးသိန်းလောက်ဆယ်တယ်နှွေမာကဘာမှကိုမတွေ့ရဘူးဘာကြောင့်ကျဲလက်မြွနဲ့မြွနဲ့လောက်ပဲရေလေးတဘဝဝင်နဲ့မြွနဲ့လောက်ပဲလူစပါးဆိုင်တယ်တနေ့မြွလေးပြိုးပြောက်တော့ဘာကြောင့်လဲဆိုတော့လင်းလမကဒီမြေရေဟာကျွန်တော်တို့ကတိုက်တဲ့ဒီပြင်လဲဆွဲအားနဲ့သွားနေတော့တနည်းကို2ချိန်တက်တယ်၈နာရီချာ2ချိန်တက်တယ်2ချိန်ချာဒီရေတက်ကြနဲ့သွားနေတာအဲ့မှာရေချိုးလွှမ်းတာအရာဝီရ၄သန်းလောက်မှာ7သန်းလောက်ကရေချိုးလွှမ်းရေချိုးလွှမ်းနေ2သန်းလောက်ကပြင်လဲပိုင်းဒီ2သန်းကိုဆက်ရှာပြင်စဘာတေကဒီတံခွဲဆန်တံခွဲထွက်တယ်ဆိုစဘာဒီအေက2သန်းဆက်ပြီးဆန်3တန်3သန်းအေးစစ်စစ်ဆန်တန်3သန်းကိုအရာဝီတိုင်းကိုခြေခံပြီးတော့လူရည်မှာရေပစ်စင်နဲ့ရေပစ်စင်ဆိုတော့ဘာမှမခဲ့ဘူးကျွန်တော်ရေထဲမှာဖောင်လေးတွေနဲ့ပန်လေးတွေထိုင်ပြီးတော့လေတွေကိုရေသွင်းပေးပြီးတော့များစနစ်တွေချောင်းပိတ်မြောင်းပိတ်တွေလုတ်ပြီးတော့များဒီစနစ်တွေများအယောက်တိုင်းမှာလုတ်မယ်ဆိုရင်တော့အယောက်တိုင်းဒီဘဝပြည့်ရဲ့မျိုးစီထက်တန်ဆုံးနေရာတွေ့အခါမှာနေရောင်အပြစ်ရတယ် ဒီရေဆဲဒီချောင်းနေမြောင်းနေကနေဒီရေတက်ကြမှာဒီလက်နှာခေါင်းလာတည်နေတဲ့လေလေရေလေးကိုပဲအခုခေတ် AC flow ဆိုတဲ့ပိုက်ကြီးနဲ့များတွင်းပြီးတော့များလုတ်လိုက်မှဆိုရင်တော့အာတော်တော်ကိုအလားလာကောင်းတယ်အချိန်နည်းနဲ့ကောင်းပါလေရေပဲလို့ရဆရာမရဘာမှမလို့ဘူးလေဘာမှတဒီရေနဲ့ပတ်သက်လို့ဒီအစီအမံတွေများနောက်တော့ကျွန်တော်တို့အခုဒီပြည့်တဲ့ချောင်းလေးအိုင်နေအင်းနေကောတယ်ဟောဆရာမရဘာကြောင့်လဲဆိုတော့အားလုံးကပြတော်တွေပြုံးတဲ့အတွက်အားလုံးကတိုက်စားပြီးတော့ပြည့်တဲ့ချောင်းလေးဤနေအိုင်နေရနေအယောရီမြစ်ကောတယ်အယောရီမြစ်ဒီမြေဖျားနေရွှေမိုင်းနေကြောင်မိုင်းနေတူးတဲ့ twin twin စာတွေကခုနမြေမရှားကြောက်တူရွှေမိုင်းကြီးကကြီးကျယ်ပဲချင်းတွင်းမြေဖျားအယောရီမြစ်ဖျားမှာရွှေမိုင်းနေတရားမဝင်ရွှေမိုင်းတရားဝင်အောင်ရွှေမိုင်းနေကြောင်မိုင်းနေတတ်ထုမိုင်းနေခုနထွင်းမြေမရှားကြောက်တူမြေစာတွေကအဲ့ရနေမျောပါပြီးတော့ဘယ်ထိပိတ်သွားလဲဆိုရင်ကျွန်တော်တို့အခုတ်ခုထိပိတ်သွားတယ်အခုတ်ခုမြစ်ဒီပစ်ကြီးရလीကျွန်တော်တို့တော့မိုင်းလို့ရှိတယ်တော်တော်ကြီးတယ်မြကြီးပြဒါမှမဟုတ်အားလုံးကကျွန်းနေကြီးပဲအရောက်ကြီးရောက်တယ်ဆိုမကွေးကြီးရောက်တယ်ဒီလိုမျိုးတော့ကျွန်တော်တို့သဘာဝအရင်မြင့်ရေအမြင့်တွေကကားဆက်လို့ကျွန်တော်တို့ကပြုံးပြီးသွားတယ်ဒီမှာသဘာဝတွေဖြစ်သွားတယ်တကယ်လို့ဓာတ်တွေများတူးဖော်ပြီးတော့များလုပ်မယ်ဆိုရင်ဒီရောက်ရင်းမြစ်ကြီးဒီကျွန်တော်တို့တောက်သုံးရေစိုက်ပျိုးရေကျွန်တော်ဘွားပြည့်ကုံတွေအထက်ပြည်ဗမောထိတင်လို့ရတဲ့ကုန်ပစ္စည်းတူလောင်ရေးများထိများကျွန်တော်တို့စဉ်းစားမယ်ဆိုရင်တော့အားလုံးကအချက်ကုန်အများကြီးပြတ်ပါတယ်
ဟုတ်ကဲ့ပါဆရာဒီဥစ္စာတွေကကိုဗစ် -19 ဖြစ်လို့လုပ်တည်တန့်နေချိန်မှာလုပ်ရမယ့်အလုပ်တွေပါဆရာ
အမှန်ပဲဆရာမရေးကိုဗစ်ကကျွန်တော်ဘာအင်္ဂါ6ရက်ပဲကြောက်ကနေမရွေးသေးဘူး6ရက်တော့ရန်ကုန်မှာနေပါပဲနေရီကတော့အလုံး healthy ပဲလေနေရီကဘဝဉဏ်တဘာဝတွေလက်သမားတွေကတော့အလုံး healthy ပဲဗျဥစ္စာလက်သမားတွေမကျန်းမာတော့ငွေကြီးပဲမကျန်းမာတော့ငွေကြီးမကျန်းမာဘူးသူတို့လိုအပ်တဲ့ရေစက်ကရီကမကျန်းမာဘူးရန်ဒီတို့အပြင်းစံတယ်လောသမားကရှာတယ်အဲ့တော့ဒီဥစ္စာဟိုဘယ်လိုလုပ်သွားပြီးတော့ကျွန်တော်တို့ဒီတိုင်းကြည့်နေပြီးတော့ငွေလေးသွားပြီးတော့ပံပိုးငွေကိုဗစ်ပေးပံပိုးတဲ့ငွေလေးကိုသွားပြီးတော့ရိုးစီဘူးရောစာဘူးလောက်ပေးတာလေးနဲ့လုံးဖြစ်လာဘူ
းချေကြီးငိုက်ကြပါလေဆရာ
ဟုတ်ကဲ့
မင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အငင်းပွားကြမလား။အာနာအလွဲသုံးမသုံးစောင့်ကြည့်ကြမလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရေကောက်ပွဲကြီးကျင်းပတော့မယ်လို့ဇူလိုင်1ရက်နေ့ဇွဲနဲ့ကြေညာလိုက်တာနဲ့တပြိုင်နက်တည်းဝေဖန်မှုနဲ့အငင်းပွားမှုတွေလည်းစတင်ပါတယ်ပထမဦးဆုံးအငင်းပွားကြတာကတော့ရေကောက်ပွဲကော်မရှင်ကနေအဲ့ဒီနေ့မှာတစ်ချိန်နဲ့ထုတ်ပြန်လိုက်တဲ့အစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးယာဒူးရထားသူတွေပါတီစီယုံရေးနယ်မြေစီယုံရေးဆောင်ရွက်ခွင့်ရှိကြောင်းထုတ်ပြန်လိုက်တဲ့ကြေညာချက်ပါဒါနဲ့ပတ်သက်ပြီး NLD ပါတီကနေအခွင့်အရေးယူတယ်လို့ဝေဖန်တာမျိုးရှိသလိုအဲ့ဒီထုတ်ပြန်ချက်ကကိုးကားထားတဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေဆိုတာကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးပြောဆိုတာမျိုးလဲတွေ့ရပါတယ်။တချို့ကတော့အရင်2015ရွေးကောက်ပွဲမတိုင်ခင်သမရဟောင်းဦးသိန်းစိန်ပြည်ခိုင်မျိုးပါတီဝင်တွေနဲ့တွေ့ဆုံခဲ့တဲ့ကိစ္စ2008ဖွဲ့စည်းပုံနဲ့မညီဘူးဆိုပြီး NLD ပါတီဘက်ကနေပြည်တော်စုရွေးကောက်ပွဲကော်မရှင်စီတိုင်တန်းတဲ့စာကိုပြန်ထုတ်လာပြီး NLD ဟာအရင်တုန်းကတစ်မျိုးခုတစ်မျိုးရှင်းတော့မညီလုပ်နေတယ်ဆိုပြီးဝေဖန်တာတွေလည်းရှိနေပါတယ်။ပြည်သူ့ပါတီဥက္ကဋ္ဌဦးကူကူကြီးကတော့အစိုးရအဖွဲ့ဝင်တွေကိုပါတီစည်းရုံးရေးပြန်လုပ်ခွင့်ပေးတဲ့ပြည်တော်စုအစိုးရအဖွဲ့ဥပဒေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိတာမို့ NLD အစိုးရကဒီပြဿနာကိုဖြေရှင်းသင့်တယ်ဆိုပြီးပြောဆိုပါတယ်။ခုဒီပတ်အစိုးရအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။ဘယ်နှစ်ဘယ်ရက်မှရွေးကောက်ပွဲလုပ်မယ်လို့ကြေညာတာနဲ့တပြိုင်နက်တည်းပြည်ထောင်စုအစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးယာဒူရယူထားသူတွေပါတီစည်းရုံးရေးလုပ်လို့ရပြီ။တနည်းအားဖြင့်ပါတီစီပြန်သွားလို့ရပြီလို့ကြေညာတာအခု2020ကျမှပေါ်ပေါက်လာတာမဟုတ်ပါဘူးအရင်2015ရွေးကောက်ပွဲတုန်းကလည်းနိုဝင်ဘာလ10ရက်နေ့မှာရွေးကောက်ပွဲကျင်းပမယ်လို့ဇူလိုင်လ10ရက်နေ့စွဲနဲ့ကြေညာလိုက်တာနဲ့တပြိုင်နက်တည်းတီထောင်စုအဖွဲ့ဝင်တွေပါတီစီယုံရေးလှုပ်လို့ရပြီနယ်မြေစီယုံရေးလှုပ်လို့ရပြီဆိုပြီးကော်မရှင်ကနေထုတ်ပြန်ကြေညာပေးခဲ့တာတွေ့နိုင်ပါတယ် ထုတ်ပြန်ချက်စာသားတွေကအစ2015နဲ့2020အတူတူပါပဲ။ဒီထုတ်ပြန်ချက်ပေါ်မူတည်ပြီး NLD ဘက်ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့အတွက်ပါတီစည်းရုံးရေးဆက်လုပ်တော့မယ်လို့ကြေညာလိုက်တာတွေ့ရပါတယ်။2015တုန်းကလည်းအာနာယပြည်ခိုင်ဖြိုးပါတီအနေနဲ့အဲ့ဒီအခွင့်အရေးရခဲ့တာမို့ NLD က2020ကျမှအထူးအခွင့်အရေးယူတယ်ဆိုပြီးပြောလို့မရနိုင်ပါဘူး။2015ရွေးကောက်ပွဲအကြိုကာလကသမ္မတဟောင်းဦးသိန်းစိန်ရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီး NLD ပါတီဘက်ကရွေးကောက်ပွဲကော်မရှင်စီတိုင်တန်းတဲ့ကိစ္စရှိခဲ့ပါတယ်။အကြောင်းကတော့သမ္မတဟောင်းဦးသိန်းစိန်ဟာ2015ရွေးကောက်ပွဲမဝင်တာကြောင့်သူ့အနေနဲ့ပါတီစည်းရုံးရေးလှုပ်လို့မရသလိုပါတီစီပြန်သွားလို့လည်းမရပါဘူး။တကယ်လို့ပါတီဝင်တွေနဲ့ဆက်သွယ်တယ်တွေ့ဆုံတယ်စည်းဝေးတယ်ဆိုရင်2008ဖွဲ့စည်းပုံနဲ့မကိုက်ညီသလိုတည်ထောင်စုအစိုးရအဖွဲ့ဥပဒေရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့လည်းဘာမှမဝင်တာကြောင့် NLD ဘက်ကတိုင်တန်းရတာမျိုးပဲဖြစ်ပါတယ်။ဒါကြောင့် NLD ကအရင်ကတစ်မျိုးအခုတစ်မျိုးလုပ်တယ်ဆိုပြီးဆွဆွဲလို့လည်းရနိုင်မယ်မဟုတ်ပါဘူး
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်တွေဟာဥပဒေပြဋ္ဌာန်းချက်တွေအရထုတ်ပြန်တာတွေပဲဖြစ်တဲ့အတွက်ဖြစ်ချင်းဖြစ်ဥပဒေဆိုင်ရာအငင်းပွားမှုပဲဖြစ်ပါလိမ့်မယ်။2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံတော်သမ္မတနဲ့ပတ်သက်ပြီးခုလိုဖော်ပြချက်တစ်ခုပါရှိပါတယ်။ပုံမှန်64မှာနိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများသည်နိုင်ငံရေးပါတီတစ်ခုခု၏အဖွဲ့ဝင်ဖြစ်လျင်နိုင်ငံတော်သမ္မတသို့မဟုတ်ဒုတိယသမ္မတများအဖြစ်ရွေးချယ်တင်မြှောက်ခြင်းခံရသည့်နေ့မှစ၍မိမိတို့ယာရုသက်တမ်းအတွင်ရင်းပါတီအဖွဲ့စည်း၏ပါတီလုပ်ငန်းများတွင်ပါဝင်ဆောင်ရွက်ခြင်းမပြုရဆိုပြီးဖော်ပြထားပါတယ်။အရင်စစ်အစိုးရက2010အောက်တိုဘာ21ရက်နေ့မှာပြဋ္ဌာန်းပေးခဲ့တဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်9ခါမှာတော့ခုလိုဖော်ပြထားပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဝင်တဦးဦးသည်နောင်လာမည့်အထွေထွေရွေးကောက်ပွဲတရရက်တွင်ပါဝင်ရွေးချယ်ခံမိသူဖြစ်ပါကနိုင်ငံသားတဦးအားဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 38 ပုံမှန်ခွဲကအရပေးအပ်ထားသောရွေးကောက်တင်မြှောက်ခံပိုင်ခွင့်မဆုံးရှုံးစေရန်အလို့ငါရွေးကောက်ပွဲကျင်းပရန်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာသည့်နေ့မှစ၍ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်120နဲ့ပုံမှန် 121တို့ပါပြဋ္ဌာန်းချက်များနဲ့ကိုက်ညီလျက်ရွေးကောက်ပွဲဆိုင်ရာပါတီစည်းရုံးလုပ်ငန်းများကိုလည်းကောင်းနေမြေစည်းရုံးလုပ်ငန်းများကိုလည်းကောင်းဆောင်ရွက်ခွင့်ရှိသည်ဆိုပြီးဖြစ်ပါတယ
်ရေပုံရအားဖြင့်ဆိုရင်တော့သမ္မတအပါအဝင်အစိုးရဖွဲ့ဝင်တွေဟာသူတို့တာဝန်ထမ်းဆောင်ခြင်းပါတီလုပ်ငန်းတွေမလုပ်ရဒါပေမဲ့ရွေးကောက်ပွဲဝင်မယ်ဆိုရင်တော့ရွေးကောက်ပွဲကျင်းပမဲ့နေ့ရက်ကြေညာခြင်းကစပါတီစီပြန်သွားနိုင်တယ်ဆိုတာမျိုးကသဘာဝကျပါတယ်သမရနဲ့အစိုးရအဖွဲ့ဝင်တွေတာဝန်ထမ်းဆောင်ချိန်ပါတီလုပ်ငန်းမလုပ်ရဆိုတာကို2008ခြေခံဥပဒေပုံမှန်64နဲ့ဆက်ဆက်ပုံမှန်အတော်များများမှာဖော်ပြထားပြီးတည်ထောင်စုအစိုးရအဖွဲ့ဥပဒေကတော့ဖွဲ့စည်းပုံပုံမှန်38ကကြီအရရွေးကောက်ပွဲဝင်ချိန်ပါတီစီပြန်သွားခွင့်ပြုထားတာဖြစ်ပါတယ်။တကယ်တော့ပုံမှန်38ကကြီဟာ2008ဖွဲ့စည်းပုံနိုင်ငံတော်၏အခြေခံမူများခေါင်းစဉ်အောက်ကပြဋ္ဌာန်းချက်ကိုယူထားတာဖြစ်လေတော့တီထောင်စုအစိုးရအဖွဲ့ဥပဒေကို2008ဖွဲ့စည်းပုံနဲ့မညီပါဘူးလို့လည်းပြောရခဲ့ပါတယ်။ဒါကြောင့်လည်းပြည်ခိုင်ဖြိုးပါတီအာဏာရစင်ကအတိုက်ခံ NLD အနေနဲ့အဲ့ဒီဥပဒေပါပြဋ္ဌာန်းချက်ဖွဲ့စည်းပုံနဲ့ညီမညီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြမေးမြန်းတာမျိုးမလုပ်ခဲ့သလို NLD အစိုးရလက်ထက်မှာလည်းပြည်ခိုင်ဖြိုးပါတီဘက်ကအဲ့ဒီလိုမလုပ်ခဲ့ပါဘူး။တကယ်တော့ရွေးကောက်ပွဲမှာဝင်ပြိုင်မဲ့အစိုးရအဖွဲ့ဝင်တွေပါတီစီပြန်သွားတာမဲဆွယ်စည်းရုံးတာပြဿနာမဟုတ်ပါဘူး။တကယ့်ပြဿနာကအစိုးရလုပ်ပိုင်ခွင့်အာဏာကိုအသုံးပြုပြီးရွေးကောက်ပွဲမှာအသာစီးရအောင်လုပ်မလုပ်အခွင့်အူးရယူမယူဆိုတဲ့ကိစ္စပါပဲ။ဒါနဲ့ပတ်သက်ပြီးရွေးကောက်ပွဲဝင်မဲ့ပါတီတွေကြားလိုက်နာကြဖို့ဆိုပြီးအချင်းချင်းညှိနှိုင်းထားကြတဲ့ Code of Conduct လို့ခေါ်တဲ့တည်ထောင်စုသမ္မတမြန်မာနိုင်ငံတော်နိုင်ငံရေးပါတီနှင့်ကိုယ်စားလှယ်လောင်းများအတွက်ကျင့်ဝတ်ဆိုတာရှိနေနှင့်မြည် NLD နဲ့ပါတီပေါင်း60ကျော်လက်မှတ်ရေးထိုးထားပြီးပါပြီ
ကျင့်ဝတ်ထဲမှာအာဏာရာထူးလက်ဝယ်ရရှိသူတွေသူတို့ရဲ့အာဏာရာထူးကိုအသုံးပြုပြီးမဲမဆွဲဖို့ဖော်ပြထားချက်တွေကလည်းအသေးစိတ်ပါပါတယ်အဲ့ဒီထဲမှာဘလောက်ထိဖော်ပြထားသလဲဆိုရင်မဲဆွဲစီယုံရဲ့ခီးစဉ်ကဝေးကွာလွန်းနေတယ်ဆိုရင်တော့ရဟရင်စင်းလုံးကားလေရင်တွေကိုအသုံးမပြုဘဲအများပြည်သူအသုံးပြုတဲ့စင်လုံးကားလေယာဉ်ပြန် commercial flight တွေကိုအသုံးပြုဖို့ဆိုသည့်အထိထည့်သွင်းပေးထားပါတယ်။ဒါကြောင့်ပြည်တော်စုအစိုးရအဖွဲ့ဥပဒေဟာ2008ဖွဲ့စည်းပုံနဲ့ညီမညီအငင်းပွားနေတာထက်အာဏာရ NLD ပါတီအနေနဲ့အစိုးရအာဏာအလွဲသုံးပြီးဓာတ်ရိုက်ဖြစ်စေ၊သွယ်ဝဲပြီးဖြစ်စေမဲဆွဲမဆွဲရုပ်ောက်ပွဲမှာအစာစီးရအောင်လုံမလုံသူတို့ကိုယ်တိုင်လက်မှတ်ထိုးထားတဲ့ကျင့်ဝတ်ကိုလိုက်နာမလိုက်နာအသေးချာစောင့်ကြည့်ဖို့ပဲလိုပဲဖြစ်ကြောက်ပါ
မင်္ဂလာရှိရနေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေမှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်နော်။နောက်ပိုင်းမှာတော့တော်ရရှင်တွေအချင်းချင်းပေးပို့တဲ့မေတ္တာတိလက်ဆောင်လဲနားဆင်ရမှာဖြစ်ပါလိမ့်ရှင်။အခုရေအောင်ဆုံး VOE Facebook စာမျက်နှာမှာမှတ်ချက်လေးတွေလာရေးလာတဲ့တော်ရရှင်တွေမှတ်ချက်တို့လေးတွေပြောပြပေးကြပါမယ်။မင်္ဂလာရှိတဲ့အမှတ်ချက်စကားတစ်ခုမှဆိုရင်တော့ပေါရိမ်ဆိုတဲ့သရရှင်ကမင်္ဂလာညချမ်းလေးမှာ VOE ပရိသတ်တွေအားလုံးကျန်းမာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်တဲ့ကျမတို့ရဲ့ဒိုင်းရိုက်ရေဒီယိုထုတ်လွှင့်မှုအောက်မှာလာပြီးတော့ဆုတောင်းပေးတော်တာဖြစ်ပါတယ်နောက်ထပ်ချင်းလူမျိုးဖြစ်ပုံရတဲ့သရရှင်ကတော့ Van Consent ဆိုတဲ့သရရှင်ဖြစ်ပါတယ်ကျမအတန်ထွက်မှားရင်စိတ်မရှိပါနဲ့လို့တောင်းပန်ပါတယ်နော်ဒီသရရှင်ကဖုန်းလိုင်းမရှိတဲ့နေရာတွေမှာဆိုရင် VOE ကကျွန်တော်တို့လိုကြောင်းစရာတွေအတွက်အကောင်းဆုံးပါတယ်သူကဆက်သွေးရေခက်ခဲတဲ့အရက်ဒေတာကနေနားဆင်အားပေးနေသူဖြစ်ပုံရပါတယ်ရှင် VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ် Daniel Chan ဆိုတဲ့သရရှင်ကလည်းခေတ်ဆက်ဆက်ကဖောက်ပြန်တဲ့အစိုးရအုပ်စုလူပုဂ္ဂိုလ်တိုင်းက VOE လိုသတင်းဌာနတွေကိုကြိုက်ကြလိမ့်မရှိပါဘူးပြည်တွင်းပြည်ပအလုံးကြောက်လဲကြောက်ကြပါတယ်ဆိုပြီးရေးလာပါတယ်သူက VOE သတင်းဌာနမှာနိုင်ငံသားကခေါ်ယူထားတဲ့သတင်းတောက်တွေကိုဗီဇာတက်တန်းထပ်ပြီးတိုးမပေးဘူးဆိုတဲ့သတင်းအပေါ်မှာအခြေခံပြီးတော့သူရဲ့တုံ့ပြန်ချက်ကိုရေးလာတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့အမှတ်ချက်တွေမှာတော့အများစုက VOE သတင်းဌာနနဲ့မြန်မာဝန်ထမ်းတွေကိုအထူးကိုဆဲဆိုထားကြတဲ့စာတွေဖြစ်ပြီးတော့သူတို့ရဲ့ Facebook အကောင့်တွေကလည်းအလုံးကနာမည်လိမ်နေတဲ့အကောင့်တွေဖြစ်နေတာကိုတွေ့ရပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့ VOE ရဲ့အကြောင်းပြန်ကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့သူက VOE မှာအစီအစဉ်တွေသူ့ရဲ့အစီအစဉ်တွေပါခြင်းနဲ့ဆိုပြီးတော့ရေးလာတဲ့ Messenger ကျွန်မပြန်ပေးလိုက်တာကိုကျေးဇူးတင်ကြောင်းရေးလာတာပါဒီမှာသူကပြန်ပြီးတော့မေးထားတာလေးရှိပါတယ်အဲသူ့ရဲ့မေးထားတဲ့မေးခွန်းကိုကြည့်ရင်တော့ကျွန်မဖြေကြားပေးထားတာကိုလည်းသူသိပြီးတော့ရှင်းပုံမပေါ်လို့သူ့ရဲ့စာလေးကိုထုတ်လွှင့်ပေးခြင်းပါတယ်ဒီသောရရှင်ကလန်ဒန်ဆိုတဲ့သောရရှင်ဖြစ်ပါတယ်ချင်းတိုင်းရင်းသားတူပါတဲ့
VOE သတင်းကိုသူ့အချိန်နဲ့သူရေဒီယိုနဲ့သတင်းကြည့်ဖြစ်ပါတယ်။နေ့စဉ်ဖြစ်ပေါ်နေတဲ့ဖြစ်စဉ်တွေကိုသိရလို့တိုးတက်မှုဖြစ်ပါတယ်။ဒါ VOE သတင်းဌာနရဲ့အရေးချင်းမှာရှေ့ဆက်ပြီးဖြစ်စဉ်ကိုယ်တိုင်ထင်မြင်ချက်မှတ်တမ်းဓာတ်ပုံကစာပို့ပါမယ်။ကျွန်တော်တို့ဘက်ကသတင်းဓာတ်ပုံဗီဒီယိုတွေပို့မှဆိုရင်ဘယ်နည်းကြာရင်သတင်းမှာပါမှာပါလဲ။ရေဒီယိုမှာကြားရမှာလားသိချင်ပါတယ်။သတင်းတင်တဲ့အခါငွေဘလို့သွင်းရလဲဘလို့ယူရလဲမိနစ်နဲ့လားအတူလားရှည်လားသိချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဒီခုနကပြောသလိုပဲကျွန်မဒီသောရရှင်ကို Messenger ကနေပြောလဲပြန်ကြားပေးထားပါရနော်ကျွန်တော်တို့ VOE မှာကနိုင်ငံတကာသတင်းတောင်နဲ့ကိုပိုင်သတင်းတောင်များရှိနေပြီးတော့နိုင်ငံတကာနဲ့ပြည်တွင်းသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်စာရေးကလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဟိုရှင်းအောင်ဆိုရင်တော့ကျွန်တော်တို့ရဲ့ VOE သတင်းတွေကိုနိုင်ငံတကာနဲ့မြန်မာနိုင်ငံက VOE သတင်းတောက်တွေပေးပို့နေတာဖြစ်ပါတယ်ဒါကြောင့်မလို့ VOE သောရရှင်နေနေနဲ့ကိုပိုင်ထင်မြင်ယူဆချက်ကိုထုတ်ဖော်တာမျိုးရှင်းဖွင့်တာမျိုးသတင်းပေးတာမျိုးတော့လုပ်လို့ရပါတယ်ဒါပေမဲ့လည်းဒီသောရရှင်နေပေးပို့တဲ့တည်င်းကိုကျမတို့ကအခါချင်းငွေယူပြီးတော့ထုတ်လွှင့်တာမျိုးမရှိပါဘူးရှင်။ VOE ကိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်နေရဲ့တုံ့ပြန်စာလေးတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်။လှပြည့်သူဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့ဒီတွဲဆုံမေးမြန်းခန်းအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်လောက်ကပါကိုရိုနာဗိုင်းရပ်စ်ဆင်ကယ်ပြောင်းလဲမှုအနေနဲ့ဆိုပြီးတော့ကျမတို့စီကနေပြီးတော့ဒေါခင်မျိုးသက်ကကိုရိုနာဗိုင်းရပ်စ်ရဲ့ mutation ဆင်ခဲပြောင်းလဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ American ပြည်အောင်စုကအမှုစီဝါပေးရာပညာရှင် Mackinson ဝင်ပြင်းနဲ့တွဲဆုံမေးမြန်းခန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒါဟုတ်ဒီသောရရှင်လှပြည်သူကမြန်မာလူမျိုးထဲမှာဒီလိုပညာရှင်ရှိတာဝမ်းသာစရာပါတယ်။ယောဂဘုရဲ့ဇီဝပြောင်းလဲမှုအတွက်ဘ ഹു သုတရစီတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးတော့ဖြေချပေးတဲ့သူကိုဒီ VOE ကနေပြီးတော့ဒီလိုအစီအစဉ်တင်ဆက်တဲ့အတွက်ရောကျေးဇူးတင်ကြောင်းရေးလာပါတယ်ရှင်။ပြီးခဲ့တဲ့အပြည်ပြည်ဆိုင်ရာဒုက္ခသည်များနေ့တုန်းကကျမတို့ VOE ကနေတင်ဆက်ပေးတဲ့ဒီဒုက္ခသည်များဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးတော့အဲ့ထက်ကတခုကမြန်မာနိုင်ငံဒုက္ခသည်ပြည်ထနာဘလို့ဖြည့်ရှင်မလဲဆိုတဲ့ဒီအစီအစဉ်ဖြစ်ပါတယ်။ဒါကိုနားဆင်ပြီးတော့ပြန်ရေးလာတဲ့သောရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။ဒီကုံမျိုးတက်ကသောရရှင်ဦးလာထွန်းဖြစ်ပါတယ်
။ဒုက္ခသည်ဒိမ့်နဲ့ကြည်ပြီးအသက်ပြီးအငတ်ပြီးနဲ့နေရည်ကြီးစွာသောဘေးတွေနဲ့ဒုက္ခတွေရောက်နေတယ်လို့ကင်းစဲကူညီရေးလုပ်နေသူတွေကကဲပါယူပါတဆာဆာကြဲကြဲလုံးလုံးအော်နေပြီမဲ့တိုင်းပြည်မှာတာဝန်ယူနေတဲ့နိုင်ငံအကြီးအကဲတွေရောနိုင်ငံမှာဘလောက်မြင့်တဲ့ထိတ်တန်းရောက်နေမှမသိတဲ့ပုဂ္ဂိုလ်ကရောတရားအောင်မှမသိကြမကြားကြဖြစ်နေတာတွေ့ရလို့သိစိတ်ပြက်မိပါလေလူတွေမနေနိုင်ဖြစ်ကြရတာတွေမကြားသလိုမမြင်ရသလိုဖြစ်နေတော့အသက်မှရှိကြသေးရဲ့လားအောင်းမိနေတယ်ဗျတလောက ငါရွေးကောက်ပွဲဝင်မယ်လို့ပြောတာကြားလိုက်တယ်လို့ပါပဲ
လူတွေအခက်ခဲပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့အချိန်မှာဘာမှကူညီတာမတွေ့ရပါဆိုပြီးတော့ဒီသောရရှင်တကုံမျိုးတစ်ကဦးလှထွန်းကျမတို့အစီအစဉ်ကိုနားဆင်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ရှင်နောက်ထပ်ကျမတို့ view မြန်မာပိုင်းကနေပြီးတော့ဆက်သွယ်မိမြန်ချက်တစ်ခုဖြစ်တဲ့အခု COVID ကာလမှာလို့ကျမတို့ Skype ကနေပြီးတော့ဆက်သွယ်မိမြန်ခံတွေကိုထုတ်လွှင့်ပေးနေတာပါနော်လူကိုယ်တိုင်သွားလို့မရဘဲနဲ့ online ကတဆင်ဆက်သွယ်မိမြန်တာပါဒီဆက်သွယ်မိမြန်ခံတစ်ခုမှာ American ကလူထုအောင်ကြောင်းမှုအမြင်ဆိုပြီးတော့ကျမတို့88မျိုးဆက်အမေရိကန်ပြည်အောင်စုကလူခွင့်ရေးကာကွယ်လှုပ်ရှားသူတို့လည်းဖြစ်တဲ့88မျိုးစကဥကူကိုလေးကိုဆက်သွယ်ပြီးမေးမြန်းခဲ့တာနဲ့ပတ်သက်ပြီးတော့ဒီသောရရှင်တွေပြန်ပြီးတော့တုံ့ပြန်ပြီးတော့မှတ်ချက်တွေတော်တော်ရေးလာကြတာတွေ့ရပါတယ်။ဒီမှာဥကူကိုလေးကပြန်ပြီးတော့ဒီမှတ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ view ကတစ်ဆင့်သောရရှင်တွေကိုပြောလာတာရှိပါတယ်။သူကအချိန်ပေးပြီးတော့ comment တွေရေးကြတာကျေးဇူးတင်ပါတယ်တဲ့။ထောက်ခံဆွေးနွေးသူများကိုကျေးဇူးကပါပါ။အမြင်မတူရင်းနဲ့ထောက်ပြတဲ့သူတွေကိုလည်းကျေးဇူးတင်ပါတယ်။အမြင်သစ်တွေလေးလာခွင့်ရရှိခဲ့လို့ပါ။လုံးဝဆန့်ကျင်ဆွေးနွေးသူတွေရဲ့စိတ်ဝင်စားမှုအပေါ်လေးစားစွာအသိမှတ်ပြုပါတယ်တဲ့။မတူညီရာတွေကြားမှာငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တာကဒီမိုကရေစီရဲ့တန်ဖိုးပါပဲ။ဆိုပြီးတော့လူခွင့်ရေးကာကွယ်စောင့်ရှောက်သူတို့ဖြစ်တဲ့ဒီ88မျိုးဆက်ဦးကိုကိုလေးကသောရရှင်တွေကိုပြန်ပြီးတော့ပြောလာပါတယ်ရှင်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုဝိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးလာကြတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါရဲ့ရှင်။အဲ့ထက်ကစာတချို့ကိုပြောပြပေးသွားခြင်းပါလေ။တင်ဝင်းအောင်ဆိုတဲ့သောရရှင်မှာရခိုင်ပြည်နယ်ကလူမှုဒုက္ခမျိုးစုံကြုံတွေ့နေရပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။လက်နက်ကန်စီးပိပကတွေကြောင့်လူတွေတေကြထိခိုက်ဆုံးရှုံးမှုတွေအင်မတန်မှများရပါတယ်။ကျောင်းသားတောင်သူအလို့သမားကအစရဲတပ်သားတပ်မတော်သားတွေပါအပါအဝင်လူတန်းစားအသီးသီးဒုက္ခရောက်ကြရတာပါရခိုင်ပြည်သူတွေအားလုံးဒုက္ခတွေကြုံတွေ့နေရပါတယ်ခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဒီစစ်မဲ့ပြိပခါတွေကြောင့်မှာရဲသားပြည်သူတွေများစွာထိခိုက်နေတာနေရတာနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာတာပါနောက်ထပ်သောရရှင်ဒီရခိုင်စစ်ပြိပခါနယ်ပဲပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးသွားခြင်းပါတယ်သူကကျွန်တော်ကတော့ရခိုင်ပြည်ကြောက်တော်မြို့နယ်အောင်ကျွန်းကြီးရွာကပါနာမည်ကတော့မောင်လှိုင်စုပါတဲ့လောလောဆယ်သူကနိုင်ငံသားရောက်နေသူပါသူကလည်းသူ့ရဲ့နေရက်လာတီဖြစ်တဲ့ရခိုင်ပြည်နယ်မှာစစ်မဲ့ပြိပခါတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့အခုလိုရေးလာပါတယ
်ရခိုင်ပြည်မှာစစ်ဘေးရှောင်ပြည်သူတွေဒုက္ခရောက်နေကြပါတယ်မြန်မာဆိုးရအနေနဲ့ဒုက္ခရောက်ပြည်သူတွေကိုကူညီပေးစေချင်ပါတယ်ရပ်ဖွဲ့ဖွဲ့တွေကပေးတဲ့စားနေရိတ်ခါတွေနဲ့ပဲနေထိုင်နေကြပါတယ်ပေးတဲ့အကူအညီတွေကလည်းမလုံလောက်ကြပါဘူးကျွန်တော်ကတော့လက်ရှိထိုင်းနိုင်ငံမှာပါကျွန်တော်လည်းတက်နိုင်သလောက်ကူညီပါတယ်ဒုက္ခရောက်ပြည်သူတွေကိုမြန်မာအစိုးရအနေနဲ့ကူညီပေးဖို့ VOE ကနေတစင်တောင်းဆိုချင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ကျွန်တော်တို့လည်းနိုင်ငံသားကနေပြီးတက်နိုင်သလောက်တော့ကူညီပါတယ်တဲ့ဒါမဲ့ဒုက္ခအရန်ရောက်နေကြလို့မြန်မာအစိုးရအနေနဲ့ PPCG အကူအညီပေးပါဆိုပြီးတော့ဒီသောရရှင်ရခိုင်ပြည်နယ်အတွက်တောင်းဆိုလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်တီးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ရှင်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါရှင ်အခုဆက်ပြီးတော့ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ဒေတာလာတဲ့သောရရှင်တွေထဲမှာဆိုရင်တော့ဒီတစ်ပတ်တော့ကိုအေးလွင်တောင်းဆိုထားတဲ့တခြင်းလေးထောက်လွှင့်ပေးချင်ပါတယ်သူကလောလောဆယ်တရုတ်နိုင်ငံရောက်ရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကကိုအေးလွင်သန်းဖြစ်ပါတယ်
။ဒီနေ့မနက်တစ်ချိန်ညတစ်ချိန်မြန်မာအွန်လိုင်းရေဒီယိုကနေပြီးနှာထောင်ပြပါရဗျာ။ဝိုင်းတော်သားတွေအတန်ကချိုတာပြီးတင်ဆက်မှုတွေအရန်ကောင်းပါတယ်။ကိုညာဝင်းအောင်မန်းအင်ဂျင်နိုင်တို့ကိုလည်းအားပေးပါတယ်။မဟိတန္တာကျော်ရဲ့သောတာရှင်ပေးစာစီစဉ်မှာလည်းပါဝင်ကြပါရဗျာ။ မလွင့်ပေးမှာဆိုလိုပါခုတော့မေတ္တာတေးလက်ဆောင်ကနေပြီးတော့အဆိုတော်ရာဝနာရဲ့ကျဲကလေးချင်းကိုတောင်းဆိုခြင်းပါတယ်တချင်းရန်ကြိုက်လို့ပါဗျာခန်းစားချက်တိုက်ဆိုင်တဲ့တကယ်ချင်းတွေအကုန်လုံးနားဆင်ရအောင်လို့ကျေးဇူးပြုပြီးလွှင့်ပေးပါနော်လွှင့်ပေးရင်နောက်ထပ်စာရေးပို့ပေးမှာပါမလွင့်ပေးရင်တော့ဆက်လက်အားပေးနားဆင်နေမှာပ
ါဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ရာဝနာရဲ့ကျဲကလေးဆိုတဲ့တချင်းနဲ့တော်ရရှင်တွေကိုဖျော်ဖြေပေးခြင်းပါတယ်နော်အလုံးနဲ့ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။အမောင်ရဲ့တွေချီဆိုရဲ့ညတညမှာ Jerry ဆိုမလဲလက်နိုင်ကေ။ငါဟာမြည်ချီနဲ့မြဲယူဝဲကြည့်ရနေအလွန်တွေနဲ့နေသားချောင်းဖို့အတွက်ကျူစာတော့မှာပွေဝါသွားခဲ့တဲ့ခြေကလေးရဲ့မချွေပါနဲ့down the lane nim pyo ya ya to twa mi ve and go say no say you let to la na ba ta ka mye yi wi thong yin na law ni pya ni le pyo shwe mu wi le na pya pya nai do bi ve
ဒီဆိုထားတဲ့ကြဲကလေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းနှင်းပင်နေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ကျမတို့ VOA ရဲ့ Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအောင်ရွှင်လန်းချမ်းမြေ့ကြပါစေ
ဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာလအတွင်းဂျပန်နိုင်ငံမှာဇွန်ဘီဖုတ်ကောင်တွေရဲ့6လက်နာကိုကားတွေကနေခံစားနိုင်ပါပြီ။မြန်မာနိုင်ငံမှာတော့ရွှေအပြည့်ကတ်ထားတဲ့ကျင်ငါးပွင့်ဟိုတယ်တစ်ခုမှာသွားရောက်တဲခုန်နိုင်ပါပြီ။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာလအတွင်းဂျပန်နိုင်ငံမှာဇွန်ဘီဖုတ်ကောင်ရဲ့6လက်နာကိုကားတွေကနေခံစားနိုင်ပါပြီ။ဒီရက်တာကိုခံစားလို့သူပရိသတ်တွေအနေနဲ့ကားကိုတောင်ထဲကိုမောင်းဝင်ရမှာဖြစ်ပြီးတော့ဇွန်ဘီလိုဝိဆင်တရုတ်ဆောင်သူတွေကကားဘေးကနေထုရိုက်သွေးအတုတွေနဲ့ဖြန်းပြီး6လက်ပေးကြမှာပါ။တစ်ချိန်တည်းမှာလည်းကားအတွင်းမှာကြောက်စရာဇလန်းကိုနားဆင်နိုင်မှာဖြစ်ပြီးတော့ကားတစ်စီးအတွက်ကြာတဲ့ငွေကတော့ဂျပန်ငွေယန်း9000အမေရိကန်ဒေါ်လာ84ဒေါ်လာလောက်ကြာတဲ့မှာပါ။အခုလိုအကြံဉာဏ်ကိုစီစဉ်ထုတ်လုပ်ခဲ့တဲ့သူကတော့ကန်တာအီယာဝါနာဖြစ်ပြီးတော့သူဟာအပန်းဖြေကစားကွင်းတွေမှာရှိတဲ့တရဲ၆တဲ့အင်ကြီးတွေကိုဖန်တီးထုတ်လုပ်တဲ့သူလည်းဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်က ကစားကွင်းတွေပိတ်ထားရတဲ့အချိန်မှာအခုလိုယောဂကူးစက်မှုနည်းပါးဖို့အတွက်အလုံးပိတ်ကားပေါ်ကနေကြောက်လန့်စရာရတကိုခံစားနိုင်ဖို့ဖန်တီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဗိုင်းရပ်စ်ကပ်ပြီးကာလအတွင်းဒဂူရီတန့်ရှင်းရေးကိုလိုက်နာဖို့နှိုးဆော်တဲ့သတင်းစကားတွေကိုတောင်ကိုရီးယားနိုင်ငံကဟန်မြစ်ပေါ်မှာဒရုန်းတွေနဲ့ဖန်တီးပြခဲ့ပါတယ်။တောင်ကိုရီးယားပို့ဆောင်ဆက်သွယ်ရေးနဲ့စောက်လုပ်ရေးဝန်ကြီးဌာနကစီစဉ်တာဖြစ်ပြီးအဝေးထင်းဒရုန်းယာဉ်300လောက်အသုံးပြုပြီးတော့လူတွေကိုနှာခေါင်းစီးတက်ကြဖို့ခက်ခွက်ခွာနေကြဖို့နဲ့လက်ကိုမကြခဏဆေးဖို့ဆိုတဲ့ပုံရိပ်တွေကိုဖော်ပြခဲ့ကြတာပါ။ဒီလိုပြန်တမ်းမှုဟာ10မိနစ်ကြာခဲ့ပြီးဒရုန်းတွေညီညာညာဖြစ်စေဖို့အချိန်နဲ့တပြေးညီတင်နေရာကိုပြသပေးနိုင်တဲ့ဤပညာကိုလည်းအသုံးပြုခဲ့ပါတယ်။ဒီလိုပြသတာကိုလူတွေစုယုံပြီးကြည့်တဲ့အခြေအနေမျိုးမဖြစ်ရစေဖို့အတွက်အများပြည်သူကိုကြိုတင်အသိပေးတာလည်းမလုပ်ခဲ့ပါဘူးရှင
်။ဗီယက်နမ်နိုင်ငံဟန်နွိုင်းမြို့တော်မှာရွှေအပြည့်ကတ်ထားတဲ့ကျန်၅ပွင့်ဟိုတယ်တစ်လုံးဖွင့်လှစ်လိုက်ပါတယ်။ဒေါ်ချီဟန်နွိုင်းရွှေရေကန်ဟိုတယ်လို့နာမည်ပေးထားတဲ့ဒီဟိုတယ်မှာအပြင်ဘက်အုပ်နေရန်တွေကအစအတွင်းဘက်ရေချိုးကန်းနဲ့အင်္ဂါတွေကိုပါရွှေနဲ့ကွတ်ထားတာပါဒီဟိုတယ်ကိုဗီယက်နမ်ဝါဘင်းအုပ်စုကပိုင်ဆိုင်တာဖြစ်ပြီးအမေရိကန်ဟိုတယ်လုပ်ငန်းဝင်းဟမ်ကစီမံခန့်ခွဲတာပါဟိုတယ်ခေါင်မိုးပေါ်မှာလဲ24ကာရက်ရွှေပြားတွေကတ်ထားတဲ့ရေကူးကန်တစ်ခုရှိပြီးတော့အခန်းတစ်ခုမှာတညတဲဖို့ဆိုရင်အနည်းဆုံးဒေါ်လာ250ကျတဲ့မှာပါအခန်းပေါင်း342ခန်းရှိပြီးတော့ဒီဟိုတယ်ကို18လအတွင်းတည်ဆောက်ခဲ့တာပါဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကိုအောင်အောင်မြင်မြင်ထိန်းချုပ်ထားနိုင်ခဲ့ပြီးကပ်ရောဂါကြောင့်သာမဟုတ်ရင်ဒီဟိုတယ်မှာလူပြည့်နေမှာပဲလို့ပိုင်ရှင်ဖြစ်သူငူယန်ဟူတောင်းကပြောပါတယ်။ဗီယက်နမ်နိုင်ငံတောင်ပိုင်းမှာရှိတဲ့ဟိုချီမင်းမြို့နဲ့နိုင်ငံအလဲပိုင်းကအပန်းဖြေစခန်းတွေမှာလည်းအခုလိုရွှေကွတ်ထားတဲ့ဟိုတယ်တွေထပ်ဆောင်အောင်မယ်လို့တောင်ကပြောပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကမ္ဘာတော်ကတချို့နေရာတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့မြင့်တက်နေပြီးအခုဆိုရင်ဗိုင်းရပ်စ်ကူးစက်သူအရေအတွက်12.9%သန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်။ဒါပြင်သေဆုံးသူအရေအတွက်9သိန်းကျော်ရှိတယ်လို့လည်းပြောပါတယ်။ကမ္ဘာပေါ်ကဗိုင်းရပ်စ်ကူးစက်သူတွေက၄ဘုံ၃ဘုံလောက်ဟာအမေရိကန်ပြည်ထောင်စုကဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်သူ 3.2 သန်းကျော်သေဆုံးသူ 3,400 ကျော်နဲ့အမေရိကန်ဟာကမ္ဘာပေါ်မှာယောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဘရာဇီးနိုင်ငံကတော့ကူးစက်သူ 1.8 သန်းကျော်နဲ့သေဆုံးသူ 9,100 ကျော်ရှိပြီးကမ္ဘာပေါ်မှာဒုတိယအများဆုံးဖြစ်ပြီးတော့အိန္ဒိယကတော့ကူးစက်သူ 8,400 ကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့ကတော့ဝါရှင်တန်ဒီစီမြို့တော်အပြင်ဘက်ကစစ်ဆေးရုံမှာတက်ရောက်ကူးတာနေတဲ့စစ်သည်တွေကိုတွားရောက်တွေ့ဆုံခဲ့တဲ့အတွင်းပထမဆုံးအကြိမ်ဖြစ်တဲ့နှာခေါင်းစည်းမျက်နှာဖုံးဝတ်ဆင်ခဲ့ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့အများပြည်သူရှေ့မောက်မှာပထမဆုံးအကြိမ်နှာခေါင်းစည်းတက်တာလည်းဖြစ်ပါတယ်။သူအနေနဲ့နှာခေါင်းစည်းမျက်နှာဖုံးတက်တာကိုဘယ်တော့မှမဆန့်ကျင်ခဲ့ကြောင်းနဲ့ဒါပေမဲ့တက်ရမဲ့အချိန်တက်ရမဲ့နေရာရှိတယ်လို့မြင်နေဆိုပြီးတော့သမ္မတထရမ့်ကအင်ဗီရိုကနေမထွက်ခွာခွင့်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်နေတဲ့အင်ဒိုနီးရှားနိုင်ငံစစ်တပ်ကတို့တစ်ခုမှလူပေါင်း1300နီးပါးယောဂါပိုးကူးစက်ခံထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နောက်ဂျာဗာပြည်နယ်အတွင်းအင်ဒိုနီးရှားစစ်တပ်ကတို့အရာရှိသင်္ဘောကြောင်းကတီးကြားခွဲခြားစောင့်ကြည့်ထားတဲ့သူတွေကယောဂါလက္ခဏာတွေပြတဲ့အယောက်30ကိုအစောပိုင်းကဆေးရုံတွေကူးတာပေးခဲ့ကြောင်းစစ်တပ်ကြီးကဗိုလ်ချုပ်ကြီးအန်ဒီကာပါဂါဆာကစနေနေ့ကပြောပါတယ်။ယောဂါကူးစက်ခံထားသူတွေက992ယောက်ကဘူလောင်းတွေဖြစ်ပြီးတော့ကျန်တာကဝန်ထမ်းတွေနဲ့မိသားစုဝင်တွေဖြစ်တယ်လို့သူကပြောပါတယ်။အတော်များများကယောဂလက္ခဏာမပြကြပဲမနေ့ကထိဆေးဦးမှာ18ဦးတက်ရောက်ကုသမှုခံယူနေသေးဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာလာလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုကိုလာမဲ့နိုမာလာအတွင်းလူတွေစပြီးတော့စမ်းသပ်ဖို့အတွက်ဆေး1000လောက်ထုတ်လုပ်နိုင်အောင်သုတေသနပညာရှင်တွေပြင်ဆင်နေကြောင်းအဆင့်မြင့်အရာရှိတယောက်ကဒီနေ့ပဲ TV ပြောဆိုလိုက်ပါတယ်။ဒီဆေးကိုအစောပိုင်းကမြောက်တွေနဲ့စမ်းသပ်ခဲ့ပြီးတော့နောက်တစ်ဆင့်အနေနဲ့လူတွေမှာစမ်းသပ်ဖို့လုပ်နေတာဖြစ်ကြောင်းဘန်ကောက်မြို့ချီလောင်ကောင်တက်ကတူယောဂါကာကွယ်ဆေးထုတ်လုပ်ရေးနဲ့စီမံကိန်းညွှန်ကြားရေးမှူးကပြောပါရခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6:00ခွဲကနေ9:00အစီအစဉ်ကိုတော့လက်တလုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9:00ကနေ10:00နဲ့မနက်6:00ကနေ9:00အစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင် update ရှိတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရှင်နေအားလုံး ရှင်းလင်းချက်လေးကြပါလိမ့်ခင်ဗျာကျွန်တော်ရနေပ
ါ This program has come to you from the Voice of America, Washington.